Voice of America in Burmese.
Mingla wa khmyar VOA America အတန်ရဲ့2023ခုနှစ် April 29ရက်ကျတာပရီနေ့မနက်ဖက်စီစဉ်နေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။တိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူ90နဲ့လို့ VOA ရဲ့ Facebook Seminar ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရဲမော်မှာဒီကနေ့မနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မဲ့စီစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
ကျွန်တော်တို့ဟိုသူနဲ့ဆက်ဆွေးနွေးရနိုင်မှုအတွက်သူ့ရဲ့ကျန်းမာရေးရှင်တွေတူရှိဖို့အတွက်ကျွန်တော်တို့ဟိုနော်ရနိုင်တဲ့ဒီလမ်းကောင်းဆောင်မှနေပြီးတော့မှတော့ဒီလိုမျိုးနဲ့
ဖန်စီခံနိုင်ရတဲ့မုံရံတပိတ်ကောင်းဆောင်ကိုဝေမုန်းနိုင်ရဲ့အခြေအနေဆက်သွယ်မေးမြန်းချက်ငွေလာအပ်ချဖို့ဗဟုဘဏ်ရဲ့ဖိတ်ခေါ်မှုစီးပွားရေးပညာရှင်တချို့ဝေဖန်နေတဲ့အကြောင်းထိုင်းကန်ချနရာပူရီပြည်နယ်ရဲကတရားမဝင်ဝင်လာသူမြန်မာ60ကျော်ဖန်စီခံရတဲ့သတင်းတွေနားဆင်ရဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာစောင်းပါကောက်နှုတ်ချက်အပတ်စဉ်ကဏ္ဍမှာတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်လူထုနဲ့ကျန်းမာရေးတပတ်အတွင်းအားကစားစီစဉ်တွေကိုတင်ဆက်သွားမှာပါ။အခုတော့ကျတဲ့ brain နဲ့မနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကို Mac Engine နိုင်တဲ့ကိုအောင်မြတ်သူတို့ကပြောပြပေးမှာပါ
။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆရာနာတင်ပြီးနောက်ပိုင်းဖြစ်ပေါ်လာနေတဲ့နိုင်ငံရေးပဋိပက္ခတွေအပြင်နိုင်ငံတော်လူပေါင်းတသန်းနီးပါးဟာလူသားချင်းစာနာမှုအကူအညီနဲ့အကာအကွယ်တွေလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူအိုချာကတတိပေးပြောကြားခဲ့ပါတယ်။သုံးပုံနှစ်ပုံဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့အိုချာရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေကနေမြန်မာနိုင်ငံအတွက်2022ခုနှစ်အတွင်းလူပေါင်း6,500နီးပါးကိုကူညီရေးရန်ပုံငွေဒေါ်လာ286တန်းရထားခဲ့ပါတယ်။ဒါပေမဲ့လည်းဧပြီလနောက်ဆုံးပတ်အထိလိုအပ်တဲ့ပမာဏ12ရာခိုင်နှုန်းဒါမှမဟုတ်ဒေါ်လာ32တန်းသာလက်ခံရရှိခဲ့တယ်လို့အိုချာကပြောပါတယ်။ဒါ့အပြင်မြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့တွေကြားတိုက်ပွဲတတိဖြစ်ပေါ်နေတဲ့အတွက်နိုင်ငံအနှံ့အပြားမှလူပေါင်းထောင်နဲ့ချီအိုးအိမ်စွန့်ခွာထွက်ပြေးနေရကြောင်းအိုချာကတတိပေးပြောကြားခဲ့ပါတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့အိုချာရဲ့ကြေညာချက်အရကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA ကချင်လူမျိုးရေးတပ်ကြားတိုက်ခိုက်မှုပေါင်း50နီးပါးရှိနေပြီးနှစ်ဖက်စလုံးကလက်နက်ကြီးတွေအသုံးပြုကြောင်းမြန်မာစစ်တပ်ဘက်ကတော့၄ချောင်းကနေပါတိုက်ခိုက်မှုတွေရှိခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိတိုက်ပွဲတွေကြောင့်ကချင်ပြည်နယ်မှာလူပေါင်း9,000ကျော်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပြီးအိမ်ပေါင်းများစွာလည်းပျက်စီးဆုံးရှုံးခဲ့ရပါတယ်။ကင်းပြည်နယ်မှာဗုဒ္ဓဘုရားကမြန်မာစစ်တပ်ကနေစစ်လေရင်တွေရဟတ်ရင်တွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေပိုးပြီးလုပ်ခဲ့တဲ့အတွက်လူပေါင်း100လောက်ထိုင်းဘက်ကိုထွက်ပြေးခဲ့ရတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။မြန်မာနဲ့နယ်စပ်မှာရှိနေတဲ့ထိုင်းရွာတွေအနေနဲ့လည်းမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကိုစိုးရိမ်နေရကြောင်းရိုက်တာသတင်းမှာဗုဒ္ဓဘုရားကဖော်ပြထားပါတယ်။ထိုင်းရွာသားတအုပ်ကနေလေကြောင်းတိုက်ခိုက်မှုတွေကိုစိုးရိမ်ရတဲ့အတွက်သူ့အိမ်ကိုဒီကနေ့အထိမပြန်ရဲသေးကြောင်းရိုက်တာသတင်းဌာနကိုထိုင်းဘာသာနဲ့ပြောပြခဲ့တာပါ။တနက်ပစ်ခတ်တံတွေလည်းသူ့တို့ရွာတွေဘက်ကနေကြားနေရတယ်လို့ဆိုပါတယ်။ဒါ့အပြင်ထိုင်းရွာတွေဘက်ကနေနေဆက်ကရင်ပြည်နယ်ဘက်ချမ်းမှာရှိနေတဲ့မြန်မာစစ်တပ်စခန်းမီးလောင်နေတာကိုတွေ့မြင်နေရပြီးသူတို့နဲ့အနီးအနားမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုလည်းထိုင်းလူမျိုးတွေကစိုးရိမ်ထိတ်လန့်နေကြတာဖြစ်ပါတယ်။KNU တက်တွေကနေဧပြီလ28ရက်နေ့နနက်လင်းအားကြီးအချိန်မှာတန်လွင်မြစ်အနောက်ဘက်ကမ်းမှာရှိနေတဲ့မြန်မာစစ်တပ်အခြေစိုက်ထားတဲ့တော်လဲထစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။1995ခုနှစ်နောက်ပိုင်းအဲ့ဒီဒေသမှာနှစ်ဖက်တိုက်ပွဲတွေအပြင်းထန်ဆုံးဖြစ်ပွားနေတာပါ။ဖေဖော်ဝါရီလ1ရက်နေ့ဆီယနာတိမ့်မှုကိုသူတို့မထောက်ခံကြောင်း KNU ကကြေညာထားသလိုဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသဘောထားထုတ်ပြန်ထားပါတယ်ရှင်။ဖက်စီခံထားရတဲ့မုံရွာပင်မတပိတ်လူငယ်ကောင်းဆောင်တအုပ်ဖြစ်တဲ့ကိုဝေမိုးနိုင်ကိုကြီးမားတဲ့ပြစ်ဒဏ်တွေချမှတ်နိုင်ရေးစစ်ကောင်စီကကြိုးပမ်းနေပါတယ်။အသက်25နှစ်အရွယ်မုံရွာတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌဟောင်းကိုဝေမိုးနိုင်ကိုကြီးမားတဲ့ဆွဲချက်တွေနဲ့နောက်ထပ်အမှုဖွင့်အရေးယူနိုင်ဖို့လှုံ့ဆော်နေတာတွေကိုစစ်တပ်ပိုင်မြောက်ရီရုတ်တံကနေဗုဒ္ဓဘုရားကအခုလိုကြေညာသွားပါတယ်။
တို့ဖြစ်၍စုဖို့အကြံဖတ်မှုများမှဦးဆောင်ပါဝင်ခဲ့တဲ့တရားခံဝေမိုးနိုင်ကိုစုဖို့အကြံဖတ်လှုပ်ရှားမှုများနဲ့ပတ်သက်ပြီးဖေဖော်ဝါရီလနဲ့မတ်လအတွင်းမုံရွာမြို့နယ်မြို့မရဲစခန်းမှာတဘာဝဘေးရန်နဲ့ဆိုင်ရာဥပဒေပုံမှန်25ဂျာဇာကြီးဥပဒေပုံမှန်114 302 325 342 ၃၉၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅
တွက် တည်တံ တက်မှတ် ထားတဲ့ ပုံမှန် ဖြစ်ပြီး အပြင်းထန်ဆုံး တည်တံ အထိ ချမှတ် နိုင်တဲ့ ပုံမှန် လည်း ဖြစ်ပါတယ် ကိုဝေ မိုးနိုင်ကို ဧပြီလ 15 ရက်နေ့က မုံရွာမြို့ အလဲပိုင်းမှာ မော်တော်ဆိုင်ကယ်နဲ့ ဆန္ဒပြနေတဲ့ လုံခြုံရေး တပ်ဖွဲ့ဝင်တွေက ကားနဲ့ တိုက်ပြီး အကြမ်းဖက် ဖမ်းဆီးခဲ့တာ ဖြစ်ပါတယ် အခုလို စစ်ကောင်စီရဲ့ ဆွဲချက်တွေကို ရင်ဆိုင်ဖို့ ကိုဝေ မိုးနိုင်ဘက်က ရှင်းနေလိုက်ပါ ဆောင်ရွက်ခွင့်ရမရ ကွက်ကွက်ပြက်ပြက် မသိရသေးပါဘူး February 1 ရက်နေ့မှာ ဒေါက်ဆန်းစုကြည်နဲ့ သမရဦးဝင်းမြင့်အပါအဝင် အရက်သားအစိုးရအဖွဲ့ဝင်တွေကို ဖမ်းဆီးပြီး အကြမ်းဖက်အာဏာသိမ်းခဲ့တဲ့ စစ်ကောင်စီကို နိုင်ငံအနှံ့ဆန့်ကျင်ဆန္ဒပြခဲ့ကြရမှာ လူငယ်ကောင်းဆောင်ကိုဝေမိုးနိုင်က ထင်ရှားလာခဲ့တာဖြစ်ပါတယ် စကိုင်းတိုင်းရင်းမပင်ခရိုင်ကကြေးရွာတွေမှာ စစ်တပ်ကအင်အားသုံးအကြမ်းဖက်ဆင်းနှင်းမှုကြောင့် ရွာလုံးကျွတ်ထွက်ပြေးနေရတဲ့အခြေအနေဆိုးရွားနေကြောင်း ဒေသခံတွေကပြောပါတယ် ရွာပေါင်း 20 ကျော်ကကလေးတငယ်ကအစာ အသက်ကြီးရွယ်ဦးထိ လူပေါင်းထောင်ထဲထိ နီးစပ်ရာတောတွေဘက်ထွက်ပြေးရတဲ့အခြေအနေမျိုး သူ့တသက်မှာတစ်ခါမှမကြုံဘူးလို့ လူသားချင်းစာနာမှုစေနာဝန်ထမ်းတအူက VOA ကိုပြောပါတယ် ရွာဒီကာလပူပြင်းတဲ့အတန်းကြောင့် ရွာသူရွာသားတွေ တောထဲမှာဒုက္ခအလွန်ရောက်နေတယ်လို့လည်းသူကအခုလိုပြောပါတယ်
အဲ့ဒီမှာအဲတခါမှလည်းကျွန်တော်မကြုံဘူးကြတော့ဟိုယူငင်ရတာတွေဒုက္ခတွေပို့ပြီးတော့မှကြီးကျယ်တယ်အဲ့ဒီမှာအဓိကစားတောက်ကုန်ဖြစ်တဲ့စံနေစီဘုတ်စားတွေရာစားပြီးတော့မှအခုဆိုရင်တော့လိုအပ်လာတယ်ခုဒါမျိုးရာသီဥတုကလည်းအရန်ပူတယ်ပူကတော့ဒီအမျိုးကမရှိဘဲနဲ့အဲတောတွေတောင်တွေထဲမှာတို့တွေအကုန်လုံးဟိုစွန့်ခွာကြီးအောင်စွန့်ခွာပြီးတော့မှထွက်ပြေးနေရတဲ့အနေအထားမျိုးရှိနေတဲ့အတွက် ေဒီကိုအခုကြီးတောင်းနေရတဲ့ရှိတယ်သူတို့ဟိုစားဖို့တောက်ခံမှုအတွက်အဲကျွန်တော်တို့စံဒီစီဒီအဓိကဟိုအခြေခံစားတောက်ကုန်တွေတော်တော်လေးထောက်ပံ့မှုအတွက်အခုဆိုရင်တော့လက်ရှိမှာလိုအပ်ချက်တွေဖြစ်နေတယ်
ဧပြီလ26ရက်နေ့ကလည်းရင်းမပင်ဒေသမှာရှိတဲ့ကျေးရွာတချို့ကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးနေအိမ်တွေကပစ္စည်းတွေကောက်ပဲတီးနှံအိမ်မွေးတရိတ်ဆန်တွေကိုအတင်းလူယူဆောင်သွားတယ်လို့မျက်မြင်သက်တွေကဒေတာရင်းသတင်းဌာနတွေကိုပြောကြားခဲ့ပါတယ်စစ်ကောင်စီရဲ့တရင်တစ်ခုဟာဧပြီလ25ရက်နေ့ကရင်းမပင်ဘက်သွားရောက်တက်ဆွဲပြီးတဲ့နောက်အခုလိုရွာတွေထဲဝင်ရောက်စီးနင်းဖန်စီလူရဲမှုတွေလုတ်ခဲ့တာကြောင့်ရွာသူရွာသားတွေစိုးရိမ်ကြောင်းလန့်ပြီးအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတာဖြစ်တယ်လို့လူသားချင်းစာနာမှုစေနာဝန်ထမ်းအဖွဲ့တွေက VOA ကိုပြောပါတယ်ရှင
် VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 9လိုင်းဒိုမီတာ40 kHz 9689လိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကချက်သမရင်းနဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ
် American မိသားစုတွေနဲ့ကလေးတွေအတွက်အစိုးရကအထောက်ပံ့တွေကိုကြေကြေမြတ်မြတ်တိုးချဲ့ထောက်ပံ့ပေးဖို့အတွက်သမရဂျိုးဘိုက်တန်ကအစိုးတင်သွင်းဖို့ရှိနေပါတယ်ဗုဒ္ဓနေ့မှာကျင်းပမဲ့လွှတ်တော်နှစ်ရပ်စလုံးပူးတွဲပြုလုပ်မဲ့ကွန်ကရစ်အစည်းအဝေးမှာဒီအဆိုကိုတင်သွင်းဖို့သမရအနေနဲ့ပြင်ဆင်နေတာဖြစ်ပါတယ်။ဒေါ်လာ 1.8 ထရီလီယံကုန်ကျမဲ့ဘိုင်ဒန်ရဲ့အသေးစိတ်အစီအစဉ်တွေကိုရုပ်မြင့်သံကြားကဆင်မိတ်ခွန်းပြောမှဖြစ်ပြီးအော်လွှတ်တော်မှာကျင်းပမဲ့အခမ်းအနားကိုကိုဗစ်ကျန်းမာရေးစီးမြင်းနေတဲ့အညီလွှတ်တော်အမတ်တွေနဲ့အရေးပါတဲ့အဆိုအရာရှိတွေအပါအဝင်လူ200ခန့်တက်ရောက်ကြမှာဖြစ်ပါတယ်။အဆိုကနှစ်နှစ်ထောက်ပံ့ရေးအစီအစဉ်ထဲမှာမူကြိုပညာရေးနဲ့လူငယ်တွေအတွက်နှစ်နှစ်ဒေသကောလိပ်အခမဲ့တင်ယူခွင့်တွေပါဝင်ပြီးတိုင်းပြည်ရဲ့အချမ်းသာဆုံးသူတွေကတော့ဒါတွေအားလုံးအတွက်အခပေးကြရမှာဖြစ်ပါတယ်။ American မိသားစုတွေအတွက်ကလေးစောက်ရှောက်မှုအထောက်ပံ့ဖြစ်ဒေါ်လာ225ဘီလီယံအစိုးတင်သွင်းထားပြီးမိဘတွေကိုတစ်လအနည်းဆုံးကလေးထင်းကဒေါ်လာ250ပေးရမှာဖြစ်ပါတယ်။အခုလိုမိသားစုတွေနဲ့ပညာရေးအတွက်သုံးစွဲရေးအစီအစဉ်ဟာတိုင်းပြည်ရဲ့အနာဂတ်အတွက်မျိုးဆက်တရက်မှာတစ်ကြိမ်သာဖြစ်တယ်လို့လည်းအင်ဗျူကပြောပါတယ်။တောက်တင်းခိုင်မာရဲ့အလယ်လက်လူတန်းစားက American ရဲ့ကြောရုပ်ဖြစ်ကြောင်းသမရဘိုင်ဒန်သိပါတယ်လို့လည်းအင်ဗျူကပြောပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တည်းနဲ့မတူပဲ American မိသားစုတွေရဲ့ဘဝတွေကိုတတ်တောက်တတာရှိစေမဲ့မူဝါဒတွေကိုလူမျိုးမရွေးကြမမရွေးဇာတိမရွေးတောမျိုးမရွေးစောင့်ကျင်းပေးရမှာဖြစ်တယ်လို့လည်းအင်ဗျူကသုံးသပ်ပြောဆိုထားပါတယ်။သမရဘိုင်ဒန်အနေနဲ့သူ့ရဲ့မိခွန်းထဲမှာ American တွေကိုစောစောစီးစီးကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးပေးနိုင်ခဲ့တဲ့အောင်မြင်မှုတွေလည်းပေါင်းပွဲရာရှိနေပြီး American နိုင်ငံဟာကမ္ဘာပေါ်မှာ coronavirus ကူးစက်သေဆုံးသူအများဆုံးဖြစ်ပေမဲ့လောလောဆယ် American မှာလူသန်း200ကျော်ကာကွယ်ဆေးထိုးပြီးသားပြီဖြစ်ပါတယ်။နိုင်ငံသားရေးမူဝါဒတွေဖြင့် Biden အစိုးရအနေနဲ့မဟာမိတ်တွေနဲ့ပုံမိုနီးကက်ကက်ဆောင်ရွက်သွားဖို့ရှိပြီးဒီလထဲမှာ Afghanistan နိုင်ငံကတပ်ဖွဲ့ဝင်တွေရုတ်သိမ်းရေးမှလည်း NATO တပ်ဖွဲ့ဝင်နိုင်ငံတွေနဲ့ဒဏ်တူလုဆောင်သွားမယ်ဆိုပြီးမိခွန်းနဲ့ထည့်သွင်းဖော်ပြဖို့ရှိနေပါတယ်။ American ပြည်တော်စုမှာပြီးကြတဲ့နှစ်က coronavirus နဲ့တူပေါ်ပေါက်လာတဲ့အာရှမုန်နီးရေးဟာအခု2022ခုနှစ်အထိဆက်လက်ပေါ်ပေါက်နေတယ်လို့လည်းရဲဌာနအချက်အလက်တွေကပြသနေပါဗျ။မနစ်ကနဲ့စာရင်ဒီနှစ်ပထမလေးလပတ်အတွင်းအမေရိကန်မျိုးကြီး15မျိုးမှာအာရှနယ်ပွားတွေကိုရည်ရွယ်တဲ့အကြမ်းဖက်မှု169ရာခိုင်နှုန်းအထိတိုးပြီးဖြစ်ပွားခဲ့တယ်လို့သတင်းချက်လက်တွေမှာဖော်ပြပါဗျ။အကြမ်းဖက်မှုဟာနှစ်စဉ်ပုံမှန်150နှုန်းနဲ့တက်နေတာဖြစ်ပြီးသမ္မတဂျိုးဘိုက်ဒန်ရဲ့အဆိုအရအဖွဲ့ကလည်းဦးစားပေးအနေနဲ့အာရှနယ်ပွားတွေပေါ်မှာအကြမ်းဖက်မှုတက်ဖြစ်ရေးလှုပ်ဆောင်နေတာဖြစ်ပါတယ်။တချိန်ထဲမှာပဲအမေရိကန်အောက်လွှတ်တော်ကလည်းဒီပြဿနာကိုဖြေရှင်းဖို့တရားရေးဌာနမှရာထူးသည့်နေရာဖန်တီးပေးဖို့ဥပဒေကိုခွင့်ပြုထားပြီးဖြစ်ပါတယ်။နယူးယောက်နဲ့လော့စ်အန်ဂျလိစ်မြို့ကြီးတွေအပါအဝင်တခြားမြို့ကြီး73မြို့တွေမှာဒီနှစ်ပထမလေးလပတ်တွင်အာရှအမေရိကန်တွေပေါ်တိုက်ခိုက်မှုစုစုပေါင်း86မြို့ရှိခဲ့ပြီး2020ပထမလေးလပတ်မှာတော့32မြို့သာရှိခဲ့တာပါ။ Federal စုံစမ်းရေးဘူရို FBI ရဲ့အချက်အလက်တွေအရအဆိုပါမြို့ကြီး15မြို့မှာလူမျိုးရေးမုန်းနီးရေးရာဇဝတ်မှုတွေဟာ2019ခုနှစ်ကတည်းက20ရာခိုင်နှုန်းကျော်မြင့်တက်လာတာဖြစ်ပါတယ်။နယူးယောက်မြို့တော်ဟာအာရှနယ်ပွားအမေရိကန်တွေပေါ်တိုက်ခိုက်မှုအများဆုံးဖြစ်ပြီးဒီနှစ်ပထမလေးလပတ်အတွင်းမှုကင်း42ခုဖြစ်ပွားခဲ့တာမှာတနိုင်ငံလုံးကတိုက်တာနဲ့ထက်ဝက်ကျော်ဟာနယူးယောက်မြို့မှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ရာသီဥတုပူနွေးလာတာနဲ့အညီ COVID-19 စီးနှင်းတွေလည်းရှော့ချလာတာမို့လူတွေအုပ်စုလိုက်အရင်လိုတွာလာလို့ရှော့လာတာကြောင့်အာရှနယ်ပွားတွေကိုတိုက်ခိုက်မှုတွေမြင့်မားလာပွဲရာရှိတယ်လို့ဆိုပါတယ်။ငင်းပွားနေတဲ့အာရှပင်လယ်ရဲကိုပြီးခဲ့တဲ့တောက်ကြနေကစစ်သည်မော်တွေကိုသမရစီကျင်းပင်ကိုတိုင်တာဝန်ပေးစေလွတ်ခြင်းဟာအတင့်ရတဲ့ခြေလှမ်းတစ်ရပ်ဖြစ်ပြီးအမေရိကန်ရဲ့ဒေသတွင်းလွှမ်းမိုးမှုကြီးထွားလာနေတာကိုဒဏ်ပြန်တဲ့သဘောလည်းဖြစ်တယ်လို့သုံးသပ်သူတွေကဆိုပါရယ်။တရုတ်နိုင်ငံပိုင်မီဒီယာတွေကတော့ဖြတ်သည်မော်တစ်စင်းနျူကလ িয়ার စွမ်းရင်3တိုက်ချင်းပစ်ဒုံးမြတ်နေပြစ်လွတ်နိုင်တဲ့ရင်ငုတ်သည်မော်တစ်စင်းနဲ့ကန်တက်တိုက်ခိုက်ရေးသည်မော်တစ်စင်းပါဝင်တဲ့သည်မော်အုပ်စုဟာတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ရေတပ်မှပုံမှန်တာဝန်တွေကိုထမ်းဆောင်နေတာဖြစ်တယ်လို့ဖော်ပြထားပါတယ်။အရင်ကတခါမှတာဝန်ပေးရခြင်းမခံရဘူးပဲ။အခုလိုတာဝန်ပေးစေလွတ်ခြင်းဟာတရုတ်ရည်တဲ့နဲ့တရုတ်နိုင်ငံရဲ့သင်္ဘောတိဆောက်ရေးအလင်းမြန်ဖွင့်မျိုးတိုးတက်လာခြင်းရဲ့ပြရိုးဖြစ်တယ်လို့တရုတ်နိုင်ငံပိုင် Global Times သတင်းစာမှာဖော်ပြထားပါတယ်။တရုတ်အရာရှိတွေကတော့ဒီသင်္ဘောတွေဟာသူတို့ရဲ့ကမ်းခြေအနီးကိုစေလွတ်မဲ့ American သင်္ဘောတွေကိုတားဆီးဖို့နဲ့တရုတ်ရဲ့ရေပိုင်နယ်ကိုအာခံနေကြတဲ့အာရှတိုင်းပြည်တွေကိုသတိပေးဖို့စေလွတ်တာလို့ရှုမြင်ကြပါတယ်။တရုတ်နိုင်ငံအနေနဲ့စစ်ရေးအရအားနည်းတဲ့အခြားနိုင်ငံတွေဖြစ်ကြတဲ့ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေဟာ 3.5 သန်းစတူရန်မီတာကျယ်ဝန်းနဲ့တောင်တရုတ်ပင်လယ်ထဲမှာရေပိုင်နဲ့အငင်းပွားနေကြတာပါ။တိုချိုအခြေစိုက်ဆဆာကာဝါငြိမ်းချမ်းရေးဖောင်ဒေးရှင်းရဲ့ပင်လယ်ပြင်မူဝါဒဆိုင်ရာအကြီးတန်းသုတေသီဘက်ဘရီဇီယိုဘော်ဇဒူကတော့အခုလိုပြောပါတယ
်။ The commissioning of those ships andthe fact that Xi Jinping himself
တရုတ်သမ္မတစီကျင်းပင်ကိုယ်တိုင်ဒီသမောတွေကိုအခုလိုတာဝန်ပေးစစ်လွတ်လိုက်တာတရုတ်ရည်တပ်အနေနဲ့သူ့ရဲ့ပင်လယ်ပြင်ကိုကာကွယ်ဖို့အတွက်ဗက်ဆုံပူပေါင်းလို့ရှာနိုင်စွမ်းရှိတဲ့သူ့ရဲ့ရေချောင်းတပ်ဖွဲ့အစ်ကိုဒေသအတွင်းနဲ့ကမ္ဘာကြီးကိုမိတ်ဆက်ပေးလိုက်တာဖြစ်တယ်လို့ဆိုပါတယ်တရုတ်အရာရှိတွေကတော့ငားနဲ့ရေနံသယံဇာတ်ကြွယ်ဝတဲ့အဆိုပါရေပြင်ရဲ့60ရာခိုင်နှုန်းကိုသူတို့ပိုင်ဆိုင်တယ်လို့သမိုင်းမှတ်တမ်းအနေနဲ့ပြောဆိုနေကြပါတယ်အိန္ဒိယနိုင်ငံမှာတော့ COVID ဒုတိယလိုင်းကြောင့်အခုဗုဒ္ဓဘာသာရေးတည်ဆုံးသူ2,000ကျော်လာပြီးဆေးရုံကတိနေနဲ့အောက်ဆီဂျင်မလုံလောက်မှုတွေပေါ်ပေါက်နေပါတယ်။ကိုဗစ်ဒုတိယလိုင်းကူးစက်မှုမှာပြီးခဲ့တဲ့အပတ်ကတည်းကစလို့နေ့စဉ်လူအနည်းဆုံး3,000ဆန်းသက်တွေ့ရှိနေရတာဖြစ်ပြီးအရေးပေါ်တုံ့ပြန်မှုတွေပြုလုပ်ဖို့မဟာမိတ်တွေအနေနဲ့နိုင်ငံသားကစေဝါပစ္စည်းကိုလည်းပေးပို့နေရတာဖြစ်ပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းကူးစက်သူလူနာ3,600ကျော်ဆန်းသက်တွေ့ရှိရပြီးဒါဟာကမ္ဘာအများဆုံးတစ်ရက်အတွင်းကူးစက်မှုလည်းဖြစ်ပါတယ်။တရက်တည်ဆုံးသူ3,200ကျော်ရှိနေပြီးစုစုပေါင်းတည်ဆုံးသူ2,000ကျော်ရှိနေပြီဖြစ်ပါတယ်။ကျွမ်းကျင်သူတွေကတော့စုစုပေါင်းလူဦးရေ 1.3 ဘီလီယံကျော်နေထိုင်တဲ့တိုင်းပြည်မှာကူးစက်သူတွေကဒီထက်ပိုမယ်လို့ယုံကြည်ကြပါတယ်။အခြေအနေတွေကအဆိုးဆုံးဖြစ်လာနေပြီးလူတိုင်းထိတ်လန့်ကြောက်ရွံ့နေကြတယ်လို့ဆိုပါတယ်။၄မိနစ်မှတယောက်နှုန်းနဲ့တည်ဆုံးနေကြတယ်လို့လည်းဒေလီပြည်နယ်ကသတင်းပေးပို့ထားပြီးအလောင်းတွေကိုပန်းကြံတွေကားရထားစရာနေရာတွေမှာစီတမ်းပြီးမီးရှို့ပစ်နေရတယ်လို့လည်းဒေလီဒေသခံတွေကပြောဆိုပါတယ်။
မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကိုအောင်မြတ်သူတို့ကပြောပြပေးသွားတာပါ။ဒေါသချွန်နဲ့အခုနားဆင်နေရတဲ့ VOA American အသံရဲ့အစီအစဉ်တွေကို burmese.voanews.com internet ဆိုင်မှာကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါဗျ။အခုချိန်ကစလို့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ ဖန်စီခံထားရတဲ့မုံရွာတပိတ်ပင်မကောင်ဆောင်ကိုဝင်းမိုးနိုင်ရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့လုံဖော်ကိုင်ဘတ်တူဦးဖြစ်တဲ့မုံရွာတပိတ်ပင်မကောင်ဆောင်ကိုဝင်းစော်ခိုင်ကို VOA သတင်းတောင်မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါဗျ
။ဖန်စီခံထားရတဲ့မုံရွာပင်မတပိတ်ခေါင်းဆောင်တူဦးဖြစ်တဲ့ကိုဝင်းမိုးနိုင်ကိုလူတက်မှုစတဲ့ကြီးမားတဲ့ဆွဲချက်တွေနဲ့ထပ်ပြီးအမှုဖွင့်ဖို့စစ်ကောင်စီကစ조사နေချိန်မှာပဲတစ်ဖက်မှာတော့အခုချိန်ထိကိုဝေမိုးနိုင်နဲ့သူ့မိသားစုကိုတွေ့ခွင့်မပေးသေးပါဘူး။ဒါကြောင့်မလို့အခုချိန်ထိကိုဝေမိုးနိုင်ကိုဘယ်မှာထိန်းသိမ်းထားသလဲ၊ကျမရဲ့အခြေအနေဘယ်လိုရှိသလဲဆိုတာကိုမသိရသေးကြောင်းမုံရွာပင်မတပိတ်ခေါင်းဆောင်တဦးဖြစ်တဲ့ကိုဝင်းစော်ခိုင်က VOA ကိုခုလိုပြောပါဗျ။အဲ
ကျွန်တော်တို့ဟိုသူ့နဲ့တွေ့ခွင့်ရနိုင်မှုအတွက်အဲသူ့ရဲ့ကျမရဲ့အခြေအနေသိရှိဖို့အတွက်ကျွန်တော်တို့ဟုတ်နော်။ရနိုင်တဲ့ညီလာခေါင်းဆောင်ကနေပြီးတော့မှတော့ဒီလိုလိုနဲ့ဟိုသူ့ဘက်ကနေပြီးတော့မှအော်ကျွန်တော်တို့ကိုဒါအတိပေးတာမျိုးဟိုမပြုလို့ဘူးဟုတ်တယ်လက်ရှိနေတာတော့အဲကြောင့်ဘာမှကျွန်တော်တို့ကိုယ်ဝင်နိုင်နေပတ်သက်ပြီးတော့မှကျွန်တော်တို့ဒီဆိုင်ရာကာကနနာဘာလို့ဒါသိရှိရတာမျိုးဖြစ်ရှိပြီးတော့
အဲ့တော့ကိုဝင်မိုးနိုင်စီးလာတဲ့ဒီ cycle ကိုလုံချိုရေးတက်ဖွဲ့ဝင်တွေကနေကားနဲ့တိုက်ပြီးတော့ဖမ်းဆီးတော့ငါပေါ့နော်ကိုဝင်မိုးနိုင်ကဒီဒံယာနဲ့သူလွတ်မြောက်နိုင်ဖို့ပေါ့လေစ조사ခဲ့တဲ့အခြေအနေရှိတယ်လို့သိရပါတယ်အဲ့ဒီတုန်းကဘလို့ဖြစ်ခဲ့တယ်လဲဆိုတဲ့အခြေအနေကိုကျမတို့ပြောပြလို့ရမှာရှင
်အဲ့ဒီဖြစ်စဉ်စပြီးတော့မှဘောနော်ဖိုက်ကယ်ကိုကိုဝင်မနိုင်စီးလာတဲ့ဆိုင်ကယ်ကိုဟိုကားနဲ့ဟိုတရားတစ်ယောက်ဝင်တိုက်ပြီးတော့မှဒါအကျဆက်ပြီးတော့မှဖမ်းဆီးသွားတာပေါ့အဲ့ဒီအခြေအနေမှာတော့ဒီတက်ခိလိုက်တဲ့အနေထားနဲ့နော်ဟိုမှာတန်ရာနေငယ်တော့ရရှိတဲ့အနေထားကြည့်ရတော့ပြင်မဲ့အော်ကျွန်တော်ဒီလေးကထပြီးတော့မှသူဟိုလုံမြောက်နိုင်ဖို့အတွက်ကိုရုံးတန်ခဲ့တယ်။သို့ပေမဲ့လည်းတစ်ခါကဟိုလက်နဲ့နဲ့ချင်းချောက်မှုတွေချင်းရမှုတွေလုပ်ပြီးတော့မှဟိုအကြမ်းဖက်ပြီးတော့မှဖမ်းဆီးခြင်းကိုခံရတာ။အဲ့ဒီပေါ်မှာကျွန်တော်တို့ဟိုမောဟပြည်သူလူလူရောဟိုနိုင်ငံတော်မှာချင်းပြည်သူရောဆိုရပြီးမှမှုတွေယူရတယ်။သူစေးကုသခွင့်ရရှိဖို့ဟိုဒါကျွန်တော်တို့ညီမပေါင်းတို့နဲ့ဟိုဘောနော်လူခွင့်ကြီးတောက်ဆုပ်မှုတွေအမျိုးမျိုးကျွန်တော်တို့ပြုလုပ်ခဲ့ပါတယ
်ဟုတ်ကဲ့အခုလို့ဒီစစ်ကောင်စီကဒီလိုမတရားဖမ်းဆီးမှုတွေနောက်ညှဉ်းပန်းနှိပ်စက်မှုတွေရှိနေပေမဲ့လေမုံရွာမှာနေ့စဉ်တပိတ်စစ်ကြောင်းတွေဟာထွက်နေတာကိုကျွန်တော်တို့တွေ့ရပါတယ်ဆိုတော့အဲ့ဒီလိုတပိတ်စစ်ကြောင်းတွေထွက်ချင်းအားဖြင့်ရောဘယ်လိုအကျိုးသက်ရောက်မှုတွေရှိနေလဲရှင
့်ကျွန်တော်တို့ဒီနေ့စဉ်ရက်ဆက်ကျွန်တော်တို့လူစုကြောင်းလမ်းမတိုက်ပွဲတွေကျွန်တော်တို့ဒါရှိနေခြင်းအားဖြင့်အဲကျွန်တော်တို့ CDM တိုက်ပွဲဝင်နေကြတဲ့အဲကျွန်တော်တို့ဝန်ထမ်းတွေနောက်ထပ်ဆက်လို့ဆက်ပြီးတော့မှဟိုပေါ်လာနိုင်ခဲ့ကျွန်တော်ဒီဒီဒီဘူးသဖြင့်အားကြီးတဲ့ဟိုစစ်အာဏာရှင်တွေဘူးပေါ်ပေါ်လို့မဖြစ်ဘူးတော့ဟိုစစ်အာဏာရှင်တွေကိုဟိုစီးပွားရေးတွေကျွန်တော်ဒီလိုလူတွေဝန်ကြီးမှန်တယ်မဟုတ်ဟိုဖတ်တောက်မှုတွေကိုဒါစတင်ပြီးတော့မှကျွန်တော်တို့ဒါလုပ်ဆောင်ရမယ်ဒီလူတွေအဲ့ဒီလိုမျိုးစုစားမှုတွေကိုကျွန်တော်တို့လမ်းမပေါ်ဟိုတိုင်ဝရီယာမှာတစ်ဆင့်ကျွန်တော်တို့ဒီဒီလူရဲ့ဆက်အဲတမကတပ်ဦးအလံကိုဖွင့်ထူပြီးတော့မှကျွန်တော်တို့ဒီလူတို့ကိုတိုင်ပွဲကိုကျွန်တော်တို့စတင်ပြီးတော့မှခေါ်ဆောင်နိုင်တဲ့အနေအထားမျိုးမှာကျွန်တော်တို့ရှိနေပါတယ်
။နောက်တစ်ချက်ကကြတော့မုံရွာမှာစစ်တပ်အုပ်ချုပ်လို့မရစေရဆိုတဲ့ဒီလှုပ်ရှားမှုတွေပေါ့နော်ကျမတို့အဲ့ဒါတွေလည်းတွေ့ရပါတယ်။တကယ်တမ်းလက်တွေ့မှာရောစစ်တပ်ကဒီမုံရွာမှာအုပ်ချုပ်နေတဲ့အခြေအနေကဘယ်လိုရှိလဲရှင
်။ဒီမှာတော့ဟိုရက်ကွန်တိုင်းနေရာတိုင်းမှာဒါသူလျှက်တစ်ပြက်အဝင်ရောက်ပြီးတော့မှစီးနှင်းရှာဖွေမှုတွေသူတို့ပြုလုပ်တာတွေရှိတယ်။နောက်ထပ်ဟိုရက်ဝက်စာလီဖွေပြီးတော့မှဟိုလျှက်တာစောင့်ကြည့်မှုတွေရှိတယ်။ဒီရက်ဝက်ဒီနေတာပဲဒီဟိုဘောနော်အများသုံးကားဖေးကိုစီးနှင်းပြီးတော့မှဒီကျွန်တော်တို့ပြင်မာတပိတ်စစ်တောင်းကိုခြေရခံတာတွေနောက်ဟိုလိုက်တာဆန်းစီးဖို့ကြိုးစားတာတွေအမျိုးမျိုးတို့ဒီအကြက်ဖက်လုံဆောင်လုံဆောင်မှုတွေကိုတို့ပုံမှန်များလေးဒီကြိုးစားလာတာကိုကျွန်တော်တို့ဒါသတိထားမိတယ်။ဒါပေမဲ့ကျွန်တော်တို့မော်ဝါပြည်သူလူထုရဲ့ဘူဝါဆောင်ရွက်မှုကျွန်တော်တို့တောင်းလာရေဒီတပိတ်ကောင်းဆောင်ဒီပေါ်မှာအကြည့်စုစောင့်ဆောင်မှုတွေကာလုံးလေးမှုတွေဒီကျွန်တော်တို့လည်းဒီအမှုလံကိုကျွန်တော်တို့ဆက်ထုတ်ထားပြီးတော့မှသူတို့တိုင်ပွဲကိုကျွန်တော်တို့ရေးရမယ်ကျွန်တော်တို့ဒါကျွန်တော်ဝန်ကြီးတော်မှာတိုက်ပွဲဆက်ပြီးတော့ဝင်နေတဲ့အချိန်ထားမျိုးမှာကျွန်တော်တို့ဆက်လက်ပြီးတော့ဥဆောင်ပေးနိုင်ပြီဖြစ်ပါတယ
်။မုံရွာတပိတ်ပင်မကောင်းဆောင်တူဦးဖြစ်တဲ့ကိုဝင်းစော်ခိုင်ကိုမတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာပါ။ပြည်သူတွေလက်ထဲမှာတင်စီထားတဲ့ငွေတွေလုံခြုံစိတ်ချရဖို့အတွက်ဘဏ်တွေမှာစုဆောင်းငွေစင်းအသက်ဖွင့်ပြီးပြန်လာအပ်နိုင်ကြောင်း မြန်မာနိုင်ငံဗဟိုဘဏ်ကထုတ်ပြန်လိုက်ပါတယ်။ဒါဟာစစ်အာဏာသိမ်းပြီးနောက်ပိုင်းငွေကြေးလည်ပတ်မှုမရှိတော့တဲ့ဘဏ်လုပ်ငန်းတွေရဲ့အကျက်အသေးကိုဖြည့်ရှင်းမှုအတွက်အဓိကရည်ရွယ်တာဖြစ်နိုင်ကြောင်းစီးပွားရေးပညာရှင်တချို့က VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးမှာပါ။
ပြည်သူတွေလက်ထက်မှာရှိတဲ့ငွေကြေးလုံခြုံမှုရှိအောင်ဗန်နေမှာလာပြီးအနားမယ်ဆိုရင်မေလ3ရက်နေ့ကစလို့စည်ရင်အစ်စ်ထပ်ဖွင့်ပြီးငွေတွေလာရောက်အနားနိုင်ကြောင်းမြန်မာနိုင်ငံဗဟိုဘဏ်ကဧပြီလ29ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ဒီလိုအစ်စ်ဖွင့်ထားတဲ့ဗန်စည်ရင်ကနေငွေထုတ်ယူမယ်ဆိုရင်အကန့်အသတ်မရှိထုတ်ယူနိုင်မယ်လို့လည်းထုတ်ပြန်ချက်မှာရေးသားထားတာပါဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးနိုင်ငံပိုင်နဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေရပ်ဆိုင်သွားပါတယ်ဗန်လုပ်ငန်းတွေပေါ်ပြည်သူတွေကစိုးရိမ်လာကြပြီးအငွေတွေပြန်ထုတ်ယူနေကြခြင်းအခုလိုဗဟိုဘဏ်ရဲ့ကြေညာချက်တွေထွက်လာတာလည်းဖြစ်ပါတယ်ဒီထုတ်ပြန်ချက်ဟာဗဟိုဘဏ်ရဲ့ထုတ်ပြန်ချက်မှန်ကန်ကြောင်းဗဟိုဘဏ်ရဲ့အကြီးအကဲအရှိတူဖြစ်တဲ့ဒေါက်ခိုင်ရွှေဝါက VOA ကိုပြောပါတယ
်ဟုတ်တယ်မင်းကထုတ်တာအဲ့ဒီကြေညာချက်အတိုင်းပါပဲအဲ့ဒီကြေညာချက်အတိုင်းနဲ့တော့ဘူရီငွေသွင်းလို့ရှိရင်ငွေပူအောင်လို့ဆိုပြီးတော့လေးလုပ်ပေးထားတာပါအဲ့ဒီကြေညာချက်အတိုင်းပါပဲ
ဘဏ်ကစုဆောင်းငွေတွေကိုထုတ်ယူကြပေမဲ့ပြင်ပမှာတော့ဒီငွေတွေလည်ပတ်မှုမရှိပါဘူးဖေဖော်ဝါရီလလယ်ပိုင်းကစလို့နိုင်ငံပိုင်နဲ့ပုဂ္ဂလိကလုပ်ငန်းအများစုရပ်တန့်နေတာပါ။ဗန်စင်ရင်အစ်စ်ဖွင့်ခိုင်းပြီးငွေအပ်ခိုင်းတဲ့ကိစ္စဟာပြည်သူတွေလက်ထက်ကငွေကြေးပမာဏကိုခံမှန်းတွက်ချက်ဖို့ရည်ရွယ်တာဖြစ်နိုင်ကြောင်းဘတ်ဂျက်ပညာရှင်ဦးဇော်ဖေဝင်းက VOA ကိုပြောပါတယ
်။အဓိကကငွေသားရှားပါတဲ့ကိစ္စနော်။ဒါနဲ့လည်းအခုငွေသားထုတ်မပေးနိုင်ဘူး။ဘုံဘာသမတ်တာပေးနေစင်လက်တွေ့မှာ30 30နဲ့50ဒီစားပြီးဖြစ်လာတယ်။အနိမငွေသားရှိတဲ့အခါကျတော့အပြင်မှာရောက်နေတဲ့ငွေသားကိုစံကြည့်ပြန်လာပြီးကျင်းလို့ဒီလိုစီစဉ်နေလို့ယူဆရတာပေါ့နော်။ဒါနဲ့ပြဿနာပါလေဆိုတော့လူတွေကယုံမလား။သူစိတ်ချလက်ချပြန်လာအပ်ပါမယ်။နောက်တစ်ခုနောက်တစ်ခုကဘာကြောင့်ဒီငွေသားတွေကရှားနေတာလဲ။ဘူဘာကကိုဒီငွေသားတွေမထောက်ပံ့နိုင်ဘူးလား။နောက်တစ်ခုကစီးပွားရေးအောင်ဘလောက်နေတာလဲ။ဟိုကိုလည်းကငွေအထောက်အကူမထားဘူးဆိုရင်အချက်ကလည်းကျန်တာပါမှကျန်တယ်လို့ရှိတယ်။အဲ့ဒီအဲ့ဒီမှာလည်းရေကြီးမှုဆိုရင်အဲ့ဒီဟာလည်းအမှုပေါ်တော့တော့
ဘန်စနစ်ပြန်ပြီးတည်ငြိမ်ဖို့လောက်တာဆိုပေမဲ့စီးပွားရေးမလဲပတ်ဘူးဆိုရင်တော့ဘဏ်လုပ်ငန်းတွေလည်းလဲပတ်နိုင်မှာမဟုတ်ကြောင်းစီးပွားရေးပညာရှင်ဦးမင်းခင်ကလည်းပြောပါတယ်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့နိုင်ငံတကာကုန်သွယ်ရေးနှေးကွေးနေတာကုန်စည်ပို့ဆောင်ကားတွေတက်လာတာပြီးတော့ပြည်တွင်းနိုင်ငံရေးပြဿနာဒီလိုဆက်ဆက်တဲ့ပြဿနာတွေကိုမဖြေရှင်းနိုင်သေး၍ဘန်စနစ်ကလည်းပြေလည်မှာမဟုတ်ကြောင်းသူကပြောပါတယ
်အဓိကတော့ငွေသားရှားပါတဲ့ကိစ္စနော်တနင်္လာနေ့အခုငွေကားထုတ်မပေးနိုင်ဘူးဘုံဘာသမတ်တပိတ်နေစေလက်တွေ့မှာ30 30နဲ့50ဥစားပြီးဖြစ်လာတယ်တနင်္လာငွေသားရှိတဲ့အခါကျတော့အပြင်မှာရောက်နေတဲ့ငွေသားကိုတန်ကြီးပြန်လာပြီးကျင်းလို့ဒီလိုစီစဉ်နေလို့ယူဆရတာပေါ့နော်ဒါနဲ့ပြဿနာပါလေဆိုတော့လူတွေကယုံမလားသူစိတ်ချလက်ချပြန်လာအပ်ပါမလားတခုနောက်တစ်ခုကဘာကြောင့်ဒီငွေသားတွေကရှားနေတာလဲဘုံဘာကဒီငွေသားတွေမထောက်ပံ့နိုင်ဘူးလားနောက်တစ်ခုကစီးပွားရေးအဘလောက်နေတာဒီကိုလည်းကငွေအထောက်အကူမထားဘူးဆိုရင်အချက်ကလည်းကျန်တာပါမှကျန်တယ်လို့ရှိတယ်လေဒါပေမဲ့အဲ့ဒီမှာလည်းရေကြီးမှုဆိုရင်အဲ့ဒီဟာလည်းအမှုပေါ်တော့တော့
နိုင်ငံရေးမတည်ငြိမ်မှုကြောင့်ဘဏ်စုဆောင်ငွေတွေအလွန်အကျွံပြန်ထုတ်လာကြမှာဗဟိုဘဏ်ကစိုးရိမ်နေတယ်လို့အများစုကပြောဆိုနေကြတာပါဘဏ်မှာငွေသွားထုတ်ရင်လူတစ်ယောက်ကိုတပတ်လျင်ကျပ်သိန်း20လုပ်ငန်းအဖွဲ့အစည်းဆိုရင်သိန်း200ထုတ်နိုင်တယ်လို့ဗဟိုဘဏ်ကမကြသေးခင်ကပြောင်းလဲတတ်မှတ်ထားတာပါ ATM ငွေထုတ်ဆက်တွေကနေထုတ်မယ်ဆိုရင်တော့လူတစ်ယောက်ကိုတစ်ရက်ကိုကျပ်2သိန်းပဲထုတ်ခွင့်ပြုမယ်လို့ဗဟိုဘဏ်ကမလ30ရက်နေ့ကစပြီးပြောင်းလဲတတ်မှတ်ထားတာဖြစ်ပါတယ်လက်ရှိဘဏ်တွေမှာအထားကြတဲ့ငွေတွေကိုတောင်အကန့်အသတ်နဲ့သာထုတ်ခွင့်ပြုနေတဲ့အချိန်ဘဏ်စင်ရေးအသစ်ဖွင့်ဖို့အခုလိုတိုက်တွန်းပြောဆိုနေတာဟာလက်ရှိဖြစ်ပေါ်နေတဲ့ပြင်ပကအခြေအနေတွေနဲ့ကြီးမားတဲ့ကွာဟမှုရှိနေတယ်ဆိုတာကိုပြသနေခြင်းဖြစ်ကြောင်းပညာရှင်တွေကသုံးသပ်ပြောဆိုနေကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးဒေါအောင်ဆန်းစုကြည်အပါအဝင်အရသာခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းလိုက်တာနဲ့ယာနဲ့ချီတဲ့ဆန္ဒပြပြည်သူတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်တပ်ဖြတ်မှုတွေရှိနေတာကြောင့်ဂျာမနီအခြေစိုက် G7 နဲ့ Devrian ကုမ္ပဏီကအစိုးရပုံနှိပ်လုပ်ငန်းနဲ့ငွေဆက်ကူထုတ်ရမှာအသုံးပြုတဲ့ကုန်ကြမ်းပစ္စည်းတွေတင်သွင်းမှုကိုရပ်ဆန်းလိုက်ပြီးဖြစ်ကြောင်းမှတ်လ31ရက်နေ့မှာကြေညာခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
VOA American အသံရဲ့ကြာတာပတိုင်းနဲ့မနက်ပိုင်းစီစဉ်တွေနားဆင်နေရတာပါအခုတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ကိုတင်ဆက်ပေးပါမယ်ထိုင်းမြန်မာနယ်စပ်ကန်ချနာပူပီပြည်နယ်ထဲကိုအလုံးလုံးဖို့အတွက်ပွဲစားတွေကိုအခကျင်းငွေပေးပြီးခိုးဝင်လာတဲ့မြန်မာ60ကျော်ဖမ်းဆီးခံရရပါတယ်ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမှာကကြေပြပေးမှာပ
ါမြန်မာပြည်တွင်းမှာနိုင်ငံရေးမတည်ငြိမ်တာတွေစီးပွားရေးအခက်အခဲတွေကြောင့်အလောက်ကအခွင့်အလမ်းတွေရှာဖွေဖို့ထိုင်းနိုင်ငံတဲကိုခိုးဝင်လာသူတွေကိုဖမ်းမိတာအခုဆိုရင်ဒီလထဲမှာပဲလူဦးရေ200လောက်ရှိသွားပြီဖြစ်ပါတယ်မနေ့ကတော့နှစ်တုပ်ခွဲပြီးခိုးဝင်လာတဲ့မြန်မာ60ကျော်ကိုဖမ်းမိခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ
်ဆင်မားတာမနေ့ကတော့ကပြောတဲ့ကစနာဝီဆိုင်ထဲမှာပဲလေတံပေါ်တော့ဘန်ကောက်ဆိုတဲ့နေရာမှာလေအမှမိရအောင်အာလမောင်ရောက်တော့ဆယ်အုပ်စုမစုပွဲပြီးတော့ပေါ့အဲ့လိုမျိုးမာဒီရဲကကျွန်တော်တို့တဝဲဘက်ကနေပြီးတော့ပေါ့နော်ဝင်လာလို့ပြောတယ
်ဟုတ်ကဲ့ဟုတ်ကဲ
့ဝဲလာနေတယ်ပေါ့နော်ဝဲလာနေရှိချင်းဒီကနေ့မှကအဲ့ဒီနေရာမှာစောင့်နေတော့မို့စောင့်နေတဲ့အချိန်မှာကျွန်တော်ပြောတဲ့ဟိုစီစီပွဲနဲ့တွေ့ပြီးတော့မိရပေါ့ဒီကြီးလာတယ်သူတို့တွေကဝူသွားမယ်ဆိုရင်ဗာလဲအမှုစခုံတော့ဗာငေါ့တို့နှခုံပထုံတို့မလဘူရီအဆူရီအဆူရီအဒီဘယ်တွေတော့ဆိုပြီးတော့ပြောရပါနော်။ဟောတာပွဲကတည်းကတော့ပွဲလာကတည်းကတော့3000ကနေ2000ကျားနေတာမျိုး။ဘုရားမတတုံမှာဆိုလို့ရှင်ဟိုဘုရားဒုတိယတတုံမှာပါတယ်လို့ပြောရတော့သူတို့ကမော်ဒန်ဟန်လို့ပြောရတယ
်။သူတို့တွေဟာစီးပွားရေးအဆင်မပြေမှုတွေကြောင့်ထွက်ပြေးလာသူတွေဖြစ်ကြောင်းသူတို့ကိုတရားမဝင်ခိုးဝင်မှုနဲ့ကိုဗစ်ကရောဂါထိ ंछ ုပ်ရေးဥပဒေနဲ့အရေးယူသွားမယ်လို့သိရကြောင်းအခုလိုပြောပြပါဗျ
။ဒီမှာလည်းလောလောဆယ်သူတို့ကအဲဒီကိုပူချင်းနေပါတယ်တိုင်းပြည့်ရကကျတော့ကိုဗစ်ရှိမရှိစစ်ဆေးမယ်ဒါအရင်လုပ်မယ်ပြည့်ရကကျတော့သူတို့တက်ဆိုင်ရပေါ့ဟိုမှာအော်နည်းနည်းလာပါဆိုရင်လောက်ပါရေစကားပြောရေစကားကိုပို့မှာပေါ့ဥပဒေကတော့ဒီမှာတော့တရားမဝင်ခိုးမှုနဲ့နားကြတဲ့ကိုဗစ်ကာကွယ်တာစီအဲဒီဟိုဥပဒေရပါနော်ဒါနဲ့တော့အစ်တန်ပေးမယ်လို့အပြစ်ပေးရင်းမယ်လို့ပြောတာပဲ
။
အဲ။အများကောင်ကသူကနာမည်ကျော်ပြီးရှင်လဲ
။
ဒါကျွန်တော်တို့ပြီးကြတာပဲကြည့်ကြတာ။မသိရတဲ့ဆိုတော့တော်တော်များများပဲ
။ထိုင်းတောင်ပိုင်းဘက်ကိုနိုင်ငံရေးရခိုးဝင်လာသူတွေလည်းရှိနေတာကြောင့်ဒီလိုလူတွေဟာလူပွဲစားတွေနဲ့ပါလာမာကိုလည်းစိုးရိမ်ရတယ်ဆိုပြီးပြောပြပါဗ
ျ။မြေတိုင်းရေးဒီနိုင်ငံရေးကြောင့်မဖမ်းလို့ရှိလို့ဆက်ပြီးရတာလည်းအများကြီးပဲဒီဘက်ဒီနယ်ရောက်တယ်လို့ပြောရတယ်။ဟု
တ
်။လက်ဖမ်းလို့လေ။
ဟုတ်ကဲ
့အဲဟိုမရစ်တင်နေတယ်အလုံးလုံးကလာတော့အဲ့လိုမျိုးရရှိရလို့ကြော်တယ်အဲ့လိုတွေပဲပါမှာပြောရတာခုလိုထင်ပါ
ထိုင်းနိုင်ငံကတော့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအတွက်နေဆက်တွေကိုတင်းတင်းကြပ်ကြပ်ပိတ်ဆို့ဖမ်းဆီးနေတဲ့ကြားကပဲတရားမဝင်ခိုးဝင်လာသူတွေဟာနေ့စဉ်ဖမ်းမိနေတာဖြစ်ပါတယ်အခုဆိုရင်အစုလိုက်အပြုတ်လိုက်ဖမ်းဆီးမိနေတာကြောင့်ဒီတလထဲမှာပဲလူရေ200လောက်ဖမ်းဆီးခံနေရပါတယ်အလားတူထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်နဲ့ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်တွေမှာလည်းဖမ်းဆီးမိနေတာတွေလည်းရှိနေပါတယ်ရှင
်မအေးအေးမှာသတင်းပေးပို့ထားတာပါVOA American အတံကိုအင်တာနက်ကနေပြီးဝေဖန်အကြံပေးတာတွေပေးပို့လို့တယ်။ဒေါက်တာရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းဖော်ပြထားတဲ့သတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ပဲကိုအောင်မြတ်သူကပြောပြပေးမှာပါ။အ
ာဆီယံထိပ်သီးဆွေးနွေးပွဲကထုံးလို့ရယူနိုင်တဲ့အချက်၃ချက်ဆိုတဲ့ခေါင်းစဉ်နဲ့ Time Inquirer online သတင်းမှာဖော်ပြထားတဲ့Mark S. Cooking ရဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာတင်းမာမှုတွေရောကျစေဖို့ဘုံသဘောတူညီချက်5ရက်ကိုပြီးခဲ့တဲ့အပတ်တည်း3နိုင်အကြာပြုလုပ်ခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲကချမှတ်ခဲ့ပါတယ်တဲ့။လက်တွေ့မြေပြင်အခြေအနေတွေကိုခတ်မှန်မှုစောသေးပေမဲ့အထူးကကြတဲ့စဉ်းစားစရာတွေကိုအာဆီယံထိပ်သီးဆွေးနွေးပွဲကထားရိပ်ခဲ့တယ်လို့ဆောင်းပါးကအစပြုရေးသားတာပါပဲ။ငြိမ်းချမ်းတဲ့ဖြည့်ရှင်ချက်တွေကိုရှာဖွေဖို့အတွက်အာဆီယံအနေနဲ့အထူးသတ်တမန်လွှတ်ပြီးအဖွဲ့အစုံကိုဂျာဝင်စည်းစပ်ပေးမယ်။လူသားချင်းစာနာတဲ့အကူအညီတွေပေးမယ်ဆိုပေမဲ့ဒေါ်အဆန်းစုကြည်နဲ့ဖန်စီခံထားရတဲ့လူ3000ကျော်ရဲ့ကံကြမ္မာနဲ့ပတ်သက်ပြီးတော့ဂျကာတာထိပ်သီးဆွေးနွေးပွဲကရှင်းရှင်းလင်းလင်းမရှိတော့ဘူးလို့ဆောင်းမမှာထောက်ပြထားပါတယ်။ဒါအပြင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့လည်းအရက်သားတွေကိုတပ်ဖြတ်တာတွေကိုရပ်တန့်ပေးဖို့တောင်းဆိုထားတာကိုလည်းဘာမှမတုံ့ပြန်ခဲ့ဘူးလို့မလေးရှားဝန်ကြီးချုပ်မူဟိုက်ဂျန်ယက်စင်ကပြောဆိုထားတာကိုလည်းကိုးကားဖော်ပြထားပါတယ်။ဒုတိယအချက်အနေနဲ့အာဆီယံကိုယ်စားလှယ်တွေဟာထိပ်သီးဆွေးနွေးပွဲမှာမြန်မာခေါင်းဆောင်ကိုနိုင်ငံကောင်းဆောင်တူအဖြစ်မကြီးညွှန်းခဲ့သလိုအမျိုးသားညွန့်မောင်ဆိုအန်ယူဂျီကိုလည်းတရားဝင်အဖြစ်လက်မခံခဲ့ပါဘူးတဲ့မြန်မာစစ်တပ်ဟာမိတ်ဆွေနည်းနည်းနဲ့ပဲခီးဆက်ဖို့ရှိနေပြီးအာဆီယံအနေနဲ့လည်းအနည်းချင်းလောက်ပဲဖြောင်းဖြားဖို့ရနိုင်ပွဲရရှိတယ်လို့ဖော်ပြထားပါတယ် တတိယအချက်အနေနဲ့ဆောင်းမရှင်ကလုံခြုံရေးနဲ့အကျိုးစီးပွားဖို့မူတည်ပြီးအာဆီယံနိုင်ငံတွေအကြားကွဲပြားမှုတွေကိုဖော်ပြထားတာကိုတွေ့ရပါတယ်။ထိုင်းနဲ့စင်ကာပူဟာမြန်မာနဲ့ပတ်သက်ပြီးစကလုံးကအစသတိကြီးကြီးထားတာကိုတွေ့ရတယ်လို့ဆောင်းမကထောက်ပြထားပါတယ်။စစ်တပ်ပိုင်လုပ်ငန်းပေါင်းစုကြီးတွေဖြစ်ကြတဲ့မြန်မာစီးပွားရေးဥပိုင်လီမိတက်
MEHLနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းMECတို့ဟာစင်ကာပူနဲ့ဖက်ဆက်လုပ်ငန်းတွေဖြစ်ကြတယ်လို့လူသမဂလူခွင့်ရေးကောင်စီရဲ့အစီရင်ခံစာကိုကိုးကားပြီးတော့ဆောင်းမမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံကလည်းမြန်မာမှာအဓိကယင်းနှီးမြှုပ်နှံတဲ့နိုင်ငံတစ်ခုဖြစ်ပြီးစစ်တပ်ကြောတော်နောက်ခံပေးထားတဲ့ထိုင်းအစိုးရနဲ့ကာကြုတ်မင်းအောင်လှိုင်ကပုဂ္ဂိုလ်ရေးအရယဉ်နှီးမှုတွေရှိ
တဲ့အချိန်စင်းတိုင်းနိုင်ငံရေးအဖြေရှာမလားဆိုတာပြင်ကိုယ့်ဘာသာကိုသတ်မှတ်ထားတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလိုက်နာမလားဆိုတာကိုတော့ ASEAN တိုင်းပြည်တွေကအာမမခံနိုင်ဘူးလို့ဆောင်းပါးမှာဖော်ပြထားပါတယ်။အပြည့်စုံတော့ www.thainquirer.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamiset@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့် email လိပ်စာကိုရေးပို့လိုက်ပါ။ email လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့ email သတင်းလွန်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA American အတန်ရဲ့ကြာတာပတင်းနဲ့မနက်ပိုင်းစီစဉ်နေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုအခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဆန္ဒပြပွဲတွေကိုပြစ်ခတ်ဖြိုခွင်းမှုတွေလုပ်နေတာကြောင့်ထိခိုက်ဒဏ်ရာရတဲ့သူတွေကိုကူညီဖို့အရေးပေါ်ရှေးဦးတူနာပြည်သူနေတွေကိုလူတိုင်းအကြမ်းမြင့်သိရှိထားဖို့လိုအပ်ပါတယ်။သိထားတဲ့တရင်ချက်လက်တွေကိုဘယ်ကရယူနိုင်မှသလဲ။ဒီတစ်ပတ်လူမှုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ်။
မနက်ကမှကြုံနေနေရတဲ့အခြေအနေရဲ့အကြောင်းအိနှိုင်းဟာဒီအချိန်မှာအရေးပေါ်ရှေးဥတုနာပြည်သူလူတွေကိုအကြမ်းမြင့်တိရှိထားဖို့လိုအပ်လာနေပါတယ်။ကျမ၏ဝန်ထမ်းတွေနဲ့ရည်စက်တဲ့သူတွေဖို့ကျမ၏ဝန်ထမ်းတွေစီကနေတဆင့်အရေးပေါ်ရှေးဥတုနာပြည်သူလူတွေကိုလက်လံမိသမျှလေးလာတင်ယူထားဖို့လိုပြီးကျမ၏ဝန်ထမ်းတွေနဲ့မနည်းဆက်တဲ့သူတွေအနေနဲ့ကတော့စာအုပ် application နဲ့ website တွေကနေတဆင့်အရေးပေါ်ရှေးဥတုနာပြည်သူလူတွေကိုလေးလာတင်ယူထားကြရမှာပါ။အရေးပေါ်လို့နာမည်ပေးထားတဲ့ application တစ်ခုဟာအရေးပေါ်ရှေးဥတုနာပြည်သူလူတွေကိုမြန်မာဘာသာစကားနဲ့မျှဝေပေးထားတာကြောင့်ဒီချိန်မှာအရေးပေါ် application ကနေတဆင့်လေးလာမှတ်သားနေကြတာကိုလည်းတွေ့မြင်နေရပါတယ်။အရေးပေါ် application မှာပုံမှန်တန်ရာကနေစပြီးတနက်ထိမှန်တန်ရာအထိဒီချိန်မှာလိုအပ်နေတဲ့အရေးပေါ်ရှေးဥတုနာပြည်သူနီးလန်းတွေကိုအနှစ်ချုပ်ရေးသားထည့်သွင်းထားတာတွေ့ရပါတယ်။အရေးပေါ်ရှေးဥတုနာပြည်သူနီးလန်းတွေကိုလုံးဝမသိရှိသေးတဲ့သူတွေအတွက်အတိုင်းအတာတစ်ခုအထိအထောက်အကူရရှိစေမှာဖြစ်ပါတယ်။ဒီချိန်မှာလိုအပ်နေတဲ့ရှေးဥတုနာပြည်သူလူရေပါဝင်တဲ့အရေးပေါ် application ကိုဘလို့ရည်ရချက်တွေနဲ့စတင်ပြုလို့ဖြစ်ခဲ့တာပါတလဲလို့မေးကြည့်တဲ့အခါအရေးပေါ် application မှာတာဝန်ရှိသူတူဦးဖြစ်သူအထွေထွေယောဂဝန်ဆရာဝန်ဒေါက်တာဟိန်းထက်ကအခုလိုရှင်းပြပါဗျ။
ရည်ရချက်အနေနဲ့ကတော့ပေါ့ကျွန်တော်တို့လူတိုင်းလူတိုင်းကထိရောက်လွယ်ကူတဲ့အရေးပေါ်ရှေးဥတုနာပြည်နီးလန်းတွေပေါ့အဲဒါတွေကိုသိရှိနိုင်စေရန်နဲ့မိမိကိုယ်ကိုအလိုလျောက်လှုပ်ဆောင်နိုင်စေဖို့ပါပဲပထမတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကတော့ကျွန်တော်တို့က application နဲ့ page ကနေတဆင့်ပေါ့ကျမကြီးနဲ့ပတ်သက်တဲ့အသိပညာမဟုတ်တူတူတာတွေကိုရရှိနိုင်စေဖို့ပေါ့နော်အဲ့ဒီနှစ်ချက်နဲ့အဓိကရည်ရွယ်တာပေါ့ဗျဟုတ်ကဲ့ဟိုပေါ်ပေါက်လာတဲ့ပေါ်ပေါက်လာပုံကတော့ဟုတ်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြမှုတွေပေါ့နော်စန်တိုက်ဆိုလို့အကြမ်းဖက်ပြစ်ခတ်နေနေတာခံရတယ်တကယ်စစ်မြေပြင်လိုပဲအဲဗီဒီယိုတွေမှာလည်းထိခိုက်ဒဏ်ရာရရင်ဒီပြောက်အများကြီးကျွမ်းရတယ်နော်နေရာနဲ့မှာပေါ့စီးကူညီအများပြားကျူလာရနော်အဲ့ဒီအချိန်မှာကျွန်တော်တို့ကအားလုံးအတွက်အဆင်ပြေမယ်အသုံးတည်မယ်ဆိုတဲ့အရာတစ်ခုလုပ်ကြည့်ကြမယ်ဆိုပြီးတော့ ကျွန်တော်တို့ဒီ application ကိုစပြီးတော့ဖန်တီးဖြစ်ခဲ့ကြတာပေါ့နော်ဒီအဖွဲ့ထဲမှာကျွန်တော်တို့ကဒီလူငယ်ဆရာဝန်တွေဒီ ID ဘက်က web developer တွေတခြား engineer တွေလူငယ်၁၂ယောက်လောလောဆယ်ပါဝင်ပြီးတော့ဒီ application အတွက်ကော page အတွက်ကောပါအတူတူပါလုပ်ဆောင်နေတာ
အရေးပေါ် application ကို internet ရောက်တဲ့နေရာကိုရောက်တဲ့အချိန်မှာ Play Store ကနေတစ်ဆင့် download ဆွဲပြီးမိမိဖုန်းထဲကိုထည့်သွင်းထားလို့ရတယ်လို့သိရပါတယ်။ Android phone တွေအတွက်သာမက iOS အတွက်လည်းရယူသုံးဆွဲနိုင်အောင်စီစဉ်ပေးထားပြီးအရေးပေါ် application ရဲ့ Facebook စာမျက်နှာမှာရယူနိုင်တဲ့ direct link တွေရှိတယ်လို့သိရပါတယ်။ internet ရှိတဲ့အချိန်မှာဖုန်းထဲကိုတစ်ချိန်ထည့်သွင်းပြီးသွားရင်ထပ်မံအသုံးပြုတဲ့အချိန်တွေမှာတော့ internet မရှိတဲ့အသုံးပြုလို့ရတယ်လို့သိရပါတယ်။တက်တလုံးမှာမြန်မာဘာသာစကားတစ်မျိုးတည်းနဲ့အသုံးပြုလို့ရတယ်ဆိုပေမဲ့နောက်ပိုင်းမှာတော့တိုင်းရင်းသားဘာသာစကားတွေနဲ့အသုံးပြုလို့ရအောင်မှပြင်ဆင်လျက်ရှိတယ်လို့ဒေါက်တာဟိန်းထက်ကအခုလိုပြောပါတယ်
။ဟိုဒီ application ကပေါ့နော်လူတွေအတွက်တကောင်းတနေရနေအကျိုးပြုနေတယ်အသုံးတည်နေတယ်ဆိုရင်တော့ဒါကျွန်တော်တို့ဖန်တီးတဲ့ကျွန်တော်တို့တစ်ဖွဲ့လုံးကပေါ့နော် GNET PD ကတကယ်တိုင်းမသိဖြစ်ရပါဘူးနော်။ဒီ application ကိုတကယ်ကြည့်စုအသုံးပြုတဲ့လူတွေ page ကနေပြီးတော့တချို့ရှိတယ်ဝင်ရောက်ပြီးတော့ဝေပန်ပေးတယ်အချိန်ပြုတ်ပေးတယ်ဘာသာလေးဖြည့်ပြီးတယ်ပေါ့နော်အဲ့လိုမျိုးပြောပြီးညီမောင်နှမတွေအားလုံးကိုလည်းတကယ်ကျေးဇူးတင်ရပါတယ်ပေါ့နော်အခုအဲ့လိုမျိုးကျွန်တော်တို့က application အပြင်ပေါ့နော် page ကနေတဲ့ဒီကျမ်းမာရေးဗဟုသုတတွေရအောင်တချို့ပါတွေကိုကျွန်တော်တို့ကစဉ်ဆက်မပြတ်တင်ပေးတယ်ပေါ့နော်အဲ team အနေနဲ့ကတော့ဆက်လက်ပြီးတော့လှုပ်ဆောင်သွားကြရတာတော့အများကြီးရှိတယ်ပေါ့နော်ဒါကတော့အမီးအနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့တိုင်းနာဘာသာစကားတွေနဲ့ပေါ့နော်တိုင်းနာဘာသာစကားတွေနဲ့ဟိုရှမ်းလို့ချင်းလို့ပေါ့နော်အဲ့ဘက်တရားတဲ့လူတွေကသူတို့ပဲလေလူတွေဆိုတော့လေအဲ့ဒီတိုင်းရင်းသားဘာသာစကားတွေနဲ့ကျွန်တော်တို့က application ကိုအသုံးပြုနိုင်မှုအခုစပြီးတော့စူးစမ်းလို့ဆောင်နေတယ်ဗျအဲဒီဒီပေါ်နည်းတွေအပြင်ပေါ့နော်တခြားတော့ပေါ့နော်ဂျာမာရေးဆိုင်ရာနည်းလမ်းတွေပေါ့အဲ့တွေကိုလေဒီ application တွေကနေနောက်ပိုင်းတွေမှာထည့်သွင်းသွားနိုင်မှုကိုကျွန်တော်တို့ဟိုစူးစမ်းပြီးတော့လုပ်ဆောင်နေတယ်နော်ဟိုတခြားဘာလို့မဆိုပေါ့နော်ကျွန်တော်တို့ကိုလွတ်လပ်စွာဝေဖန်အကြံပြုလို့ရတယ်ဗျနော်လိုအပ်တာပဲရှိရှိဟိုပူနေတာပဲရှိရှိပေါ့နော်အဲ့ဒါလေးတွေကိုလွတ်လပ်စွာအကြံပြုပြီးရပါလေပေါ့ကျွန်တော်တို့ကလည်းအားလုံးအတွက်စူးစမ်းနေတာပါပဲနော်အဲနောက်ဆုံးအနေနဲ့ကျွန်တော်ကဆူတောင်းနေတာပေါ့နော်ဒီနှစ်သက်မှာပေါ့နော်နိုင်ငံသားတွေအားလုံးဗေးပြားတွေဝေးကွာပြီးပေါ့နော်စစ်မှန်တဲ့ဒီမိုကရေစီကိုအမြန်ဆုံးရရှိနိုင်မှာကျွန်တော်တို့ application team တစ်ဖွဲ့လုံးကဆူတောင်းပေးပါလေ
မြန်မာနိုင်ငံမှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားပြီးပြစ်ခတ်ဖြိုခွင်းမှုတွေရှိနေတဲ့အချိန်မှာထိခိုက်ဒဏ်ရာရတဲ့သူတွေကိုအရေးပေါ်ပြုစုကူတာပေးနိုင်မှုအတွက်အိနှိုင်းဟာဒီအချိန်မှာအရေးပေါ်ရှိဦးသူနာပြည်သူတွေကိုအကြံပြင်သိရှိထားဖို့လိုအပ်မှာဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်သတ်လို့ပ
ါဒေါက်တာတန်းစောပြောပြပေးသွားတာပါမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရင်တက်ရောက်ခဲ့တဲ့ ASEAN နိုင်ငံအကြီးအကဲများအစည်းအဝေးကဘုံသဘောတူညီချက်အရထုတ်ပြန်လိုက်တဲ့အဓိကမြစ်တာရက်ခံချက်ကိုစစ်ကောင်စီကလက်ခံဖို့ဆိုင်းငံ့လိုက်ပါတယ်။ဒီအချိန်ဒီမှာ ASEAN အပါအဝင်နိုင်ငံတကာကဘာဆက်လုပ်နိုင်ပါသလဲ။မြန်မာပြည်ပခန့်ပြည်ငင်းရေးဒီမိုကရေစီအလားအလာတွေဘလို့ရှိပါသလဲ။မတ်တန်ကြီးထိုင်တဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်။
အာဆီယံရဲ့ဒီဘုံသဘောတူညီချက်နဲ့ပတ်သက်ပြီးတော့သဘောထားထုတ်ပါတဲ့အကဲကြည်ရင်းတည်ငြိမ်မှုပေါ်မှာမူတည်ပြီးတော့နိုင်ငံအကျိုးစီးပွားကိုအခြေခံပြီးမှပဲအာဆီယံအကြံပြုချက်တွေကိုစဉ်းစားမယ်လို့ထုတ်ပြန်ထားတော့ဒီတွဲဆောင်ဆွေးနွေးရေးဆိုတဲ့အာဆီယံရဲ့ကြိုးပမ်းမှုတွေကမျှော်လင့်ချက်ပိုဝေးသွားပြီလားရှင
်အာဆီယံပေါ်မှာအားထားမျှော်လင့်ခဲ့တာဟာအစကတည်းကအဝေးကြီးပါအခုတော့ပိုဝေးသွားတယ်လို့ပြောလို့ရပါတယ်ဘာကြောင့်ဆိုတော့ကြည်ရင်းတည်ငြိမ်မှုအပေါ်မှာမူတည်မယ်ဆိုတော့ပြည်တွင်းပြည်ညီမှုကိုဘယ်လိုဆုံးဖြတ်မလဲသူတို့ကပြည်တွင်းမှာသူတို့ကိုဆန့်ကျင်တဲ့ဒီမိုကရေစီတောင်းဆိုတဲ့အစံလေးလုံးဝမထွက်ပဲသူတို့ထုံးလုံးကသုံးခဲ့တဲ့ငြိမ်းဝပိပြားသွားအောင်လုပ်ပြီးမှတာကိုပြည်တွင်းပြည်ညီမှုလို့ခေါ်မလားစစ်ကောင်စီကအဲ့လိုပြည်ညီမှုလို့ယူဆပြီးတော့အာဆီယံကူစရီကိုလက်ခံလိုက်တော့အာဆီယံကူစရီကပြည်သူတွေရဲ့သဘောထားအစစ်အမှန်ကိုကြားခွင့်ရမလားမြင်ခွင့်ရမလားအစိမ်းမှာကြားခွင့်မြင်ခွင့်ရရင်တော့ဒါတွေကိုပြုပြင်ဖို့သူတို့ပြောနိုင်ပါမလားပြောလို့ထရောက်မလားနောက်တစ်ခါမြန်မာနိုင်ငံထဲကိုလာခဲ့ရင်လည်းပဲသူတို့စစ်ကောင်စီကလူတွေနဲ့ပဲတွေ့ပြီးတော့အိကတိုက်ခံခေါင်းဆောင်တွေထင်းထင်းခံထားရတဲ့လူတွေနဲ့တော့တွေ့ကြရမလားသူတို့ဖန်ထားတယ်ဆိုတော့အဲ့ဒါလေးတစ်ခုဖြစ်ပါတယ်ဆိုတော့တကယ်လို့လာခွင့်ရအောင်တော့စစ်ကောင်စီကသူတို့ကိုထောက်ခံထားတဲ့ပါတီတချို့နဲ့တွေ့ခွင့်ပေးရုံလျှောက်ပဲမျှော်လင့်နိုင်မယ်လို့ထင်ပါတယ်အဲ့ဒီတော့အစကတည်းကမျှော်လင့်ချက်ကဝေးပြီးသားမျှော်လင့်ချက်ဟာအခုခါမှာတော့ပူပြီးဝေးသွားတယ်လို့ပြောလို့ရပါတယ်သို့တော်လည်းပဲဒါဟာအထူးဆန်းတော့မဟုတ်တော့ဘူးလို့ပြောချင်ပါတယ်မသိဘူး
ဟုတ်ကဲ့အာဆီယံကိုယ်စားလှယ်သွားနိုင်မယ်မြန်မာနိုင်ငံကိုသွားနိုင်မယ်အခြေအနေတောင်မှပဲဒါလုံးလုံးဆယ်မှာတိတ်ပြီးတော့အသက်ဆရာမကောင်းမှပါဘူးအဲ့တော့အာဆီယံဘက်ကဘာများရှစ်ဆက်လုပ်နိုင်အောင်မလဲရှင
်အာဆီယံဟာတစ်လောက်ထိဘုံသဘောတူညီချက်တစ်ခုရပြီးတော့မြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးပြောခဲ့ရဲဆိုတာကိုနှိုက်ကပဲအာဆီယံအတွက်တော်လေးကြီးကျယ်တဲ့ achievement စွမ်းဆောင်မှုတစ်ခုလို့ပြောမလို့ဖြစ်ပါတယ်အဲ့ဒီသူတို့ရဲ့ဘုံသဘောတူညီချက်၅ချက်ထဲမှာကိုအဓိကကြတဲ့နိုင်ငံရေးရောင်းဆောင်တွေဖန်ဆီးချသူတွေကိုလွှတ်ပေးဖို့ဆိုတာမပါပေမဲ့အဲ့ကျန်တဲ့၄ချက်ရတာကိုပဲအတော်လေးဟုတ်လှပြီလို့အာဆီယံဘက်ကတော့ထင်မှတ်စရာဖြစ်ပါတယ်ဆိုတော့အခုတော့သူတို့ရဲ့လွတ်ထောင်နိုင်တဲ့ကိစ္စဟာဒီဟာတဲ့ပုံပြီးရှင်းမရတော့ဘူးဒါအစွမ်းကုန်ပဲဒါရက်စကားနဲ့မီတာကုန်ဖြစ်သွားပြီလို့ပြောရင်ရမယ်ထင်ပါတယ်အာဆီယံနေနေကတော့သို့တော်လည်းပဲအာဆီယံအဖွဲ့ဝင်တနိုင်ငံချင်းအနေနဲ့ကတော့မြန်မာနိုင်ငံပေါ်မှာပူပြီးရောဖိဖိစီစီဖိအားပေးခြင်းနဲ့နိုင်ငံတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့တချို့လည်းဒါသူတို့အကျိုးစီးပွားနဲ့ဆက်ဆက်ပြီးတော့ပေးခြင်းနဲ့နိုင်ငံတွေလည်းရှိကြပါလိမ့်စင်ကာပူတို့ဘာတို့ဆိုတော့အဲ့လိုတနိုင်ငံချင်းရဲ့တွန်းအားတွေကတော့ပူပြီးရောရှိလာလိမ့်မယ်ထင်ပါတယ်အဲ့ဒါကိုလည်းစစ်ကောင်စီဘက်ကဘယ်လောက်လက်ခံမလဲဆိုတာကတော့မေးခွန်းထုတ်เสียဖြစ်နေပါတယ
်ဆိုတော့အာဆီယံရဲ့မြန်မာရေဘုံသဘောတူညီချက်၅ချက်ထွက်လာတော့ဩစတြေးလျနဲ့ဥရောပသမဂ္ဂတို့ကကြိုးဆိုထားပါတယ်ရှင်။ဆိုတော့စစ်ကောင်စီဘက်ကဒီအာဆီယံအကြံပြုချက်တွေကိုတောင်မှလက်ခံဖို့တွတ်ဆုတ်တဲ့သဘောကြီးညာချက်မျိုးထွက်လာတော့ဒီအနောက်နိုင်ငံတွေကရောဘာများဆက်လုပ်လို့ရနိုင်ပါအောင်လဲရှင
်။အာဆီယံရဲ့ဘုံသဘောတူညီချက်ကိုအနောက်နိုင်ငံတွေကဩဘာပေးတဲ့လက်ခုပ်တန်တွေမဆဲခင်မှာပဲစစ်ကောင်စီကအခုလိုတုံ့ပြန်လိုက်တော့အနောက်နိုင်ငံတွေဘက်ကတော့အတော်လေးအောင်ဆက်ဆက်ဖြစ်သွားလိမ့်မယ်လို့ယူဆပါတယ်ဒါပေမဲ့လည်းသူတို့ကလည်းအာဆီယံရဲ့အတိုင်းအတာကိုအစကတည်းကကြိုးပြီးသိထားပြီးဖြစ်ပါတယ်ဆိုတော့သူတို့ရဲ့ဖိအားပေးမှုကတော့သူတို့ဆက်လုပ်လိမ့်မယ်လို့ထင်ပါတယ်သို့တော်လည်းတခုသိထားဖို့ကတော့ဒီအနောက်နိုင်ငံတွေဘယ်နိုင်ငံကမှမြန်မာနိုင်ငံပြည်သူတွေအတွက်မြန်မာနိုင်ငံဒီမိုကရေစီထွန်းအားရေးအတွက်ဒါကိုထိလက်ရောက်ပါဝင်လာမယ်အင်အားသုံးမယ်ဆိုတာတော့မျှော်လင့်လို့မဖြစ်နိုင်တဲ့ကိစ္စပါဒီနိုင်ငံတွေဟာသူတို့နိုင်ငံရဲ့လုံခြုံရေးကိစ္စအားလွှဲရင်တကယ်ကိုထိလက်ရောက်ပါဝင်တာမတွေ့နိုင်ပါဘူးဥပမာပြအမေရိကန်ပြည်ထောင်စုဆိုရင်သူတို့နဲ့မကင်းရမကင်းရောင်းဖြစ်တဲ့လက်တင်အမေရိကဗင်နီဇွဲလာကိစ္စတွေမှာတော့မှသူတို့ပါဇက်နဲ့သာပြောတယ်အဲ့ဒီကိုထိလက်ရောက်ဝင်ပြီးတော့ဖြုတ်ချတာစီးရင်အသုံးအနှုန်းတွေမရှိပါဘူးထို့နည်းတူတော့ပဲယူကရိန်းကလည်းပဲဖြစ်တဲ့အပြင်းထန်ကန့်ကွက်ခဲ့တဲ့သူတို့ပါဇက်နဲ့ပြောတာဖိအားပေးတာတန်ခတ်တာကလွယ်လို့ဘာမှမလုပ်နိုင်ပါဘူးဆိုတော့မြန်မာနိုင်ငံအတွက်ဒီလိုလှုပ်လာနိုင်မယ်ဆိုတော့အများကြီးအလံဝေးပါတယ်ဒီဟာကိုမျှော်လင့်လို့မရပါဘူးတကယ်တမ်းဒီမိုကရေစီထွန်းကားအောင်လုပ်ဖို့ဆိုတာကတော့ဒါပြည်သူတွေကလုပ်ရမယ့်ကိစ္စသာဖြစ်ပါတယ်ဒီမိုကရေစီဆိုတာဟာပြည်ပကိုတင်ပို့လို့ရတဲ့ပြည်ပကတင်သွင်းလို့ရတဲ့ပုဂ္ဂိုလ်မဟုတ်ပါဘူးဆိုတော့ဒါကိုပြည်သူတွေကလည်းနားလည်သဘောပေါက်ထားဖို့လိုမယ်လို့ထင်ပါတယ်အနောက်နိုင်ငံတွေကလည်းစိတ်ပြီးချင်တာထက်ပိုပြီးမျှော်လင့်လို့မရဘူးလို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ရှင်အဲ့တော့ဒီမြမအရေးအချက်အသေးကနောက်ဆုံးတော့ဒီဘူရာကတရုတ်ကိုပဲစိုက်တော့မဲ့သဘောများစောင့်နေပါသလားရှင်အကဲ
အသိမှန်ပါတယ်အာဆီယံလောက်ပဲလန်းခင်းထင်နေရသူတို့စဉ်းစားပြီးမှလက်ခံမယ်ပြည်တွင်းတည်ငြိမ်မှုရမှနိုင်ငံအမျိုးသားအကျိုးစီးပွားကိုအခြေခံပြီးလက်ခံမယ်ပြောတာဒါမှန်တယ်တရုတ်ကဒီလိုပဲပြီးတော့ပြောမှာပါပဲတရုတ်ကတော့အာဆီယံထက်ပိုပြီးရသလားသူကစီးပွားရေးအကျိုးစီးပွားမဟာဗျူဟာအကျိုးစီးပွားတွေမြန်မာနိုင်ငံထဲမှာအများကြီးရှိနေတဲ့အတွက်ကြောင့်မြန်မာနိုင်ငံထဲကိုသူရဲ့အကျိုးစီးပွားရေးမထိခိုက်အောင်တော့သူကရုပ်မှာဖြစ်ပါတယ်ဆိုအာဆီယံလိုအဲ့လိုအပြောလောင်းနေတဲ့သူညီနေမှာမဟုတ်ပါဘူးသူကတော့ဖြစ်အောင်ဒီကိစ္စသူရဲ့အကျိုးစီးပွားရေးမထိခိုက်အောင်အတွက်မြန်မာနိုင်ငံတည်ငြိမ်မှုရအောင်သူကတော့သူညီနဲ့သူကြိုးစားလာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာတရုတ်တင်မကနိုင်ငံသားဒီထောက်ခံတဲ့ဘက်မှပြောရင်ဆိုရင်မြန်မာနိုင်ငံစစ်ကောင်စီကိုရုရှားကလည်းပဲသူရဲ့မဟာဗျူဟာနဲ့စီရေအကျိုးစီးပွားပေါ့လေလည်းနဲ့ရောက်ဖို့အကျိုးစီးပွားနောက်ဘင်္ဂလားပင်လယ်အိန္ဒိယသမုဒ္ဒရာကန်ဂျေဘက်မှာသူကမဟာဗျူဟာစခန်းလူကြီးနာရီဒီနှစ်ခုနဲ့သူကလည်းပဲမြန်မာစစ်ကောင်စီကိုတော့ဆက်လက်ပြီးတော့အားပေးနေလိမ့်မယ်လို့ယူဆပါတယ်။ပြင်းပြင်းထန်ထန်သူရှုတ်ချလာလိမ့်မယ်လို့ယုံကြည်နိုင်ကြအကြောင်းမရှိပါဘူးမသိဘူး။ဟုတ်ကဲ့
ဟုတ်ကဲ့ခုနအန်ကယ်ပြောသွားတဲ့ဟာလေးတစ်ခုကိုပြန်တောက်ချင်ပါတယ်ရှင်။အဲ့ဒါကတော့ဒီမိုကရေစီဆိုတာကပြည်ပကနေတင်ပို့လို့လည်းမရဘူး။ဟိုပြည်တွင်းမှာနေပြီးတော့ပြည်ပကနေတင်သွင်းလို့လည်းမရဘူးဆိုပြီးတော့အကဲခုနပြောသွားပါတယ်။ဆိုတော့လက်ရှိပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုတွေကရောဘယ်လောက်ကြီးပြီးကြောက်လာမလဲရှင်။အချိန်များယူရအောင်မလားရှင်အကဲ
။ဒီမျိုးကိုဖြေရတာလူတို့ကတော့ကြိုက်ချင်မှကြိုက်ပါလိမ့်မယ်။ဒါပေမဲ့ဒီမိုကရေစီဆိုတာဟာပြည်ပကတင်သွင်းလို့မရသလိုပြည်ပကမှားယူလို့မရသလို Piring malay ber, good twin to good ye cutai kisah muram mahuk bau kena. Dalam ber senyut isah mek kisah separe. Nyaman engaya demokrasi ye pidu rejo bermuha. Ah, macam mana nampian susu dora nyai bawa. Lelai ya biro demokrasi nanti mu cuma bigger eh. Dalam malay seni lau jamah ber nampian susu dora si anasim biro. Tukar jantel lah eh. Tukar nampian susu dora elu ber tejak nyai si bawa. Di jemaroh toli pinter ne. Backward step or ya, now be on subwara separe. Hurunga da one step forward, two steps back subiro. Chi u delando hu, now the lamp yan subyare sura. A good manang edmogrizi, yiki yara, or sit the lando bo yu, now the lamp thunga, zetaji sumia the pinivare. Sura pizuria or junki mua or msoja ukoja. Sura who muse the lungaria, demogrizi, junki mua leva, da ha, generation like sepio di haro sinim hawa. Thinking my upchilla while he made those olive, Lolos let me ma. Democracy, Lanyambo, Uti, Kigo, Pianet, Pianet, Tema, Lupurama, Dolly, Kayakis, Lugali, Melotima, Matini.
Okay, Shanke. No, the Asia Yam, Yamai, Pond the Bodu, Jet, Tema, Solution, Yen. Donnolly, da, Bobo, Yoyo, Totares, Subiro, Domian Yaga, Wivan Javarishan. The Pantare, Durian, Toye, Lemabau. นับลูกกองเทพพม่าเลยเช่นกันล่ะสมัชชาสุราเลยมาป่าวสุบิโรแต่ต้องตัดดูเรื่องคนยิ่งสูงชั้นหัวเผยริบกับทุกที่เพียงวิบันจาวาเลยอันเก๋สุราเสกเอาสิเผยกันเลยอาเซียนสิเวทวัดเด็ดเดียดีล่ะนั่นสิเลียนนี่กันเลยกับที่อาเซียนพงศ์ตัวบอดมีเจ้าก็ทุกข์แค่ละบ้างสุราตุรกาตุรกตัวบอดรักทุกข์ยากด้วยนั่นสิชาวเยนีมาทุกข์ดับบ่เนาะอันเก๋สุราเขาเอาตัว
ภาพเช่นโลจิโลเช่นยูบิโรมาตบอราทุกอย่างยาละบาลเช่นแต่ยาสกัดเนี่ยเปลี่ยนอ่ะตัวพักกันเลยที่เสียสุนุยกูสีกันจีเนสเรตตบอมยาพี่นี่บาดละเช่นอะไรเปลี่ยนอะไรนักศึกษามีอะไรที่คุยอะไรสิ่งต้องสีเนี่ยนักเวมาจูสเฟลุสีเลยละบุญมุจิเมียงหันยาตุเดียวเท่านั้นสมเชียบังเวนสีเลยละสมเชียเยรุลาสัตว์เพียงไอ้มาตะเกอร์ดีกิจเอาเปลี่ยนมาส่วนอาเซียนที่ดีเรียนด้วยกันเลยละกำลังเรียนด้วยกันเลยเปลี่ยนเลยลุยอะไรสักเว้ยคุณยารู้เปล နိုင်မဲ့ကိစ္စဖြစ်ပါတယ်။မင်းအစပြောခဲ့လို့ရတဲ့ကိစ္စပါဒီကိစ္စဟာ။ဒါမဲ့သူအဲ့ဒီကမပြောခဲ့ဘဲနဲ့ပြန်လာတဲ့အချိန်တွေဆိုတော့သူဟာတခြားသူနောက်ွယ်မှာရှိတဲ့ပုဂ္ဂိုလ်တွေရဲ့ဩဇာကိုခံယူရလေသလား။သူဒီမဟုတ်ရဲ့ကောင်စီဝင်နေတဲ့အကလုံးညှိနှိုင်းပြီးမှဒီလိုထုတ်ပြန်သလားဆိုတာကတော့စဉ်းစားစရာဖြစ်ပါတယ်မသိဘူး။
ဟုတ်ကဲ့အကဲအဲ့တော့ဒီ CRPH ပေါ့နော်ပြည်တော်စုလွတ်တော်ကိုစားပြုကော်မတီနောက်တစ်ခုကလည်းဒါအမျိုးသားညီညွတ်ရေးအစိုးရ NUG တို့ဘက်ကလေဒီပေါ်မှာဟိုသူတို့ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကတော့ဟိုအတော်လေးဝေဖန်ထားပါတယ်ဒီအာဆီယံသဘောတူညီချက်အပေါ်မှာဒါပေမဲ့သူတို့ရဲ့ဒေါက်တာဆဆာကတော့အာဆီယံသဘောတူညီချက်မထွက်ခင်လေးမှာပဲဒီအာဆီယံဘက်ကဟာဒီထုတ်ပြန်တဲ့ဟာဒီကိုကြိုးဆိုတယ်ဆိုတော့သဘောမျိုးလည်းထုတ်ထားပါတယ်ဆိုတော့ဒီဘက်ကရောဟိုအခုလိုအခြေအနေမှာဘာဆက်လုပ်လို့ရနိုင်ပါသလဲရှင့်ကဲ
ဟုတ်ကဲ့ NUG ဘက်ကဒေါက်တာခါဆာတို့ဒေါ်စင်မောင်တို့ပြောတာသဘာဝကျပါတယ်ဘာကြောင့်လဲဆိုတော့အာဆီယံရဲ့ဘုံသဘောတူညီချက်ထဲမှာရှုတ်ချစရာလည်းပါတယ်အဲ့တော့သူတို့ရှုတ်ချတယ်ကျူဆူသင်းတဲ့အချက်လည်းပါတယ်အဲ့တော့သူတို့ကျူဆူတယ်ဒါရှင်းနေရပဲဒါမှန်ပါတယ်သူတို့ပြောတာတွေကနောက်ဆုံးနေ့မှာဒီပြဿနာကိုဖြေရှင်းဖို့ကတော့စစ်စစ်ရှင်နေပြီးတော့ဖြည့်ရှင်းရမယ်ဆိုတော့ဒေါက်တာစိမောင်ကလည်းပဲအင်တန်မှန်ကန်စွာထောက်ပြထားပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဝေဖန်စရာဘာမှမရှိပါဘူးတကယ်တမ်းဒန်းသူစစ်စစ်ရှင်နေခွင့်ရမယ်ဆိုရင်တော့သူတို့ဘက်ကလည်းပဲဒါကိုတုံ့နှင်းနေလိမ့်မယ်မဟုတ်ပါဘူးဒါကိုသူတို့ကြိုးစားမှသာဖြစ်ပါတယ်တကယ်တော့လောလောဆယ်မှာကျွန်တော်ပြောခဲ့တဲ့ဒီဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်တက်ခွင့်ရဖို့အရေးဟာဒီပင်လေစည်းစိမ်ညီနိုင်မှသာလျှင်ရနိုင်မယ့်ကိစ္စလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
မတ်တင်ကြီးထိုင်နဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားတာပါဒီတစ်ပတ်အတွင်းအားကစားအစီအစဉ်မှာအင်္ဂလန်ကလိဖလာနောက်ဆုံးပွဲစဉ်အကြောင်းနဲ့တခြားအားကစားသတင်းတွေကိုကိုရင်နိုင်ကတင်ပြပါလိမ့်မယ်
ဂူရဘာဗီယိုရဲ့အားကစားကဏ္ဍမှာတော့အင်္ဂလန်လိဂ်ဖလားနောက်ဆုံးဖိုင်နယ်နဲ့ယောဘတ်လွားကဘောလုံးသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အင်္ဂလန်ကကာရာဘောဖလားလို့ခေါ်တဲ့လိဂ်ဖလားနောက်ဆုံးဖိုင်နယ်ကိုတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကကစားခဲ့ကြပါတယ်။ ဒီနေ့မှာတော့ Manchester City နဲ့ Tottenham တို့ဘောလုံးခဲ့ကြတာပါ Wembley မှာကစားခဲ့တဲ့ဒီ final ပွဲကိုပရိသတ် 8,000 လောက်ကိုလည်းကြီးကွင်ပေးခဲ့တာကြောင့်ဗြိတိန်မှာတော့ဒါဟာ COVID-19 ကာယောဂါစတင်ဖြစ်ခဲ့ခြင်းကစပြီးတော့ပရိသတ်တွေအများဆုံးကြီးတဲ့ပွဲလို့ပြောရမှာဖြစ်ပါတယ်ဒီပွဲကိုခွင်းမှာပြန်ပြီးတော့ကြီးကွင်ရတဲ့အတွက်ပရိသတ်တွေကလည်းစိတ်လုံးရှားနေကြပါတယ်
Oh, fantastic. Love it. Absolutely love it.
ကျွန်တော်တော့သဘောကျပါတယ်။ကွင်းထဲကိုရောက်ချင်နေပြီ
။
ဘောလုံးသမားတွေလည်းအဲ့ဒီလိုပဲထင်ပါတယ
်။
ပရိသတ်တွေကိုကွင်းထဲမှာပြင်ပြင်ချင်းပါပါ။ကွင်းထဲမှာတော့ဘယ်လိုနေမလဲမသိဘူး။ဒါပေမဲ့ကျွန်တော်တော့ကွင်းထဲမှာပြင်ကြည့်မှဖြစ်တဲ့အတွက်စိတ်လုံရှားနေပါတယ်
။ဒီပွဲမှာတော့ Man City အသင်းကပွဲချိန်တော်တော်များများမှာ Spurs ကိုဖိအစားပြီးအချင်းချင်းဂိုးသွင်းခဲ့ပေမဲ့ Spurs ဂိုးသမား Lawrence နဲ့နောက်တန်းနေကာကွယ်နိုင်ခဲ့သလို Spurs ဘက်က Lucelso ကန်သွင်းတာကိုလည်းမက်ဆီဒီကိုသမားကာကွယ်ခဲ့လို့တော်တော်နဲ့ဂိုးမရခဲ့ပါဘူးဒီပွဲရဲ့တလုံးတည်းသောအဆုံးဖြတ်အနိုင်ဂိုးကိုတော့ဒုတိယပိုင်းပြီးကနီးပွဲချိန်87မိနစ်အရောက်မှာမက်ဆီဒီနောက်တန်းလူလော်ဖော့ကခေါင်းတိုက်သွင်းခဲ့လို့နောက်ဆုံးမှာမက်ဆီဒီကတကူကိုမရှိနဲ့နိုင်ပြီးတော့ကာရာဘောဖလားကိုဘိုးဆွဲသွားခဲ့ပါတယ်အခုလိုနိုင်ရတဲ့ပုံမှာမက်ဆီဒီနီးပြဂေါ်ဒီယိုလာကတော့
I'm so delighted yeah for the guys and I have a thought for the guys who didn't play
ကျွန်တော်အရင်ကျေနပ်မိပါတယ်ဟုတ်ပါတယ်ကစားလိုက်ရတဲ့သူတွေအတွက်တကယ်ကိုကျေနပ်ပါတယ်မကစားလိုက်ရတဲ့သူတွေအတွက်လည်းတွေးမိပါတယ်သူတို့အနေနဲ့ဒီပွဲကစားခွင့်ရသင့်ပေမဲ့ကံမကောင်းစွာနဲ့ပဲတချို့ကမကစားနိုင်လိုက်ပါဘူးဖာရန်ဒီညိုနဲ့အဂွေရိုတို့ဟာဒီပြိုင်ပွဲမှာတခြားလူတွေထက်စူဖလားပိုရထားပြီးတော့လေးချိန်ဇက်တိုက်ရထားတာပါအထူးသဖြင့်ကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့တဲ့အတွက်ထိုက်ထိုက်တန်တန်နိုင်ခဲ့တာဖြစ်ပါတယ်ဒီညကတော့ကျွန်တော်တို့ပရိသတ်တွေအတွက်ရောကျွန်တော်တို့အတွက်ပါပြောစရာပ
ါမက်ဆီဒီဟာဒီပွဲနိုင်လိုက်တဲ့အတွက်ကာရာဘောဖလားကို၄နှစ်ဇက်တိုက်ဘူးဆွဲပြီးတော့လီဗာပူးအသင်းရဲ့စံချိန်နဲ့ညီသွားခဲ့သလိုလီဗာပူးနဲ့အတူလိဖလားကို၈ချိန်ဘူးဆွဲပြီးအများဆုံးဘူးဆွဲတဲ့စံချိန်ကိုလည်းမှီသွားခဲ့ပါတယ်ခင်ဗျာ
VOA American အတန်ရဲ့ကြာသပတေးနေ့အစီအစဉ်လေးကိုတင်ဆက်ပေးနေပါဗျာ။အခုအခါမှာတော့ကြာသပတေးနေ့မနက်ခင်းသတင်းအကျဉ်းချုပ်ကိုမတ်အင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ
်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ဆရာနာသိမ့်ပြီးနောက်ပိုင်းဖြစ်ပေါ်လာနေတဲ့နိုင်ငံရေးပဋိပက္ခတွေအပြင်နိုင်ငံတော်လူပေါင်းတသန်းနီးပါးဟာလူသားချင်းစာနာမှုအကူအညီနဲ့အကာအကွယ်တွေလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူအိုချာကတတိပေးပြောကြားခဲ့ပါတယ်။ကုလသမဂ္ဂနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေကနေမြန်မာနိုင်ငံအတွက်2022ခုနှစ်အတွင်းလူပေါင်း 6,500 နီးပါးကိုကူညီရေးရန်ပုံငွေဒေါ်လာ286တန်းရထားခဲ့ပါတယ်။ဒါပေမဲ့လည်းဧပြီလနောက်ဆုံးပတ်အထိလိုအပ်တဲ့ပမာဏ12ရာခိုင်နှုန်းဒါမှမဟုတ်ဒေါ်လာ32တန်းသာလက်ခံရရှိခဲ့တယ်လို့အိုချာကပြောပါတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့အိုချာရဲ့ကြေညာချက်အရကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA ကချင်လူမျိုးရေးတပ်ကြားတိုက်ခိုက်မှုပေါင်း90နီးပါးရှိနေပြီးနှစ်ဖက်စလုံးကလက်နက်ကြီးတွေအသုံးပြုကြောင်းမြန်မာစစ်တပ်ဘက်ကတော့လေကြောင်းကနေပါတိုက်ခိုက်မှုတွေရှိခဲ့တယ်လို့ဖော်ပြထားပါတယ်။ကင်းပြည်နယ်မှာဗုဒ္ဓဘုနေ့ကမြန်မာစစ်တပ်ကနေစစ်လေရင်တွေရဟတ်ရင်တွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေပိုးပြီးလုပ်ခဲ့တဲ့အတွက်လူပေါင်း100လောက်ထိုင်းဘက်ကိုထွက်ပြေးခဲ့ရတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဖက်စီခံထားရတဲ့မုံရွာပင်မတပိတ်လူငယ်ကောင်းဆောင်တအုပ်ဖြစ်တဲ့ကိုဝေမိုးနိုင်ကိုကြီးမားတဲ့ပြစ်ဒဏ်တွေချမှတ်နိုင်ရေးစစ်ကောင်စီကကြိုးပမ်းနေပါတယ်။အသက်25နှစ်အရွယ်မုံရွာတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌဟောင်းကိုဝေမိုးနိုင်ကိုကြီးမားတဲ့ဆွဲချက်တွေနဲ့နောက်ထပ်အမှုဖွင့်အရေးယူနိုင်ဖို့လှုံ့ဆော်နေတာတွေကိုစစ်တပ်ပိုင်းမြောက်ရီရုတ်တန်ကနေဗုဒ္ဓဘုနေ့ကအကြေညာသွားပါတယ်။စကိုင်းတိုင်းရင်းမပင်ခရိုင်ကကြေးရွာတွေမှာစစ်တပ်ကအင်အားသုံးအကြမ်းဖက်ဆင်းနေမှုကြောင့်ရွာလုံးကျွတ်ထွက်ပြေးနေရတဲ့အခြေအနေဆိုးရွားနေကြောင်းဒေသခံတွေကပြောပါတယ်။ရွာပေါင်း20ကျော်ကကလေးတငယ်ကအစအသက်ကြီးရွယ်ဦးထီလူပေါင်းထောင်ထဲချီနီးစပ်ရာတောတွေဘက်ထွက်ပြေးရတဲ့အခြေအနေမျိုးသူ့တသက်မှာတစ်ခါမှမကြုံဘူးလို့လူသားချင်းစာနာမှုစေနာဝန်ထမ်းတအူက VOA ကိုပြောပါတယ်။အမေရိကန်မိသားစုတွေနဲ့ကလေးတွေအတွက်အစိုးရအထောက်ပံ့တွေကိုကြဲကြဲပြန့်ပြန့်တိုးချဲ့ထောက်ပံ့ပေးဖို့အတွက်သမ္မတဂျိုးဘိုင်ဒန်အဆိုတင်သွင်းဖို့ရှိနေပါတယ်။ဗုဒ္ဓဘုနေ့မှာကျင်းပမဲ့လွှတ်တော်နှစ်ရက်စလုံးပူးတွဲပြုလုပ်မဲ့ကွန်ဂရက်အစည်းအဝေးမှာဒီအဆိုကိုတင်သွင်းဖို့သမ္မတအနေနဲ့ပြင်ဆင်နေတာပါ။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်ကိုရိုနာဗိုင်းရပ်စ်နဲ့အတူပေါ်ပေါက်လာတဲ့အာရှမုန်တီးရေးဟာအခု2021ခုနှစ်အထိဆက်လက်ပေါ်ပေါက်နေတယ်လို့ရဲဌာနအချက်အလက်တွေကပြသနေပါဗျ။ အငင်းပွားနေတဲ့အာရှပင်လယ်တွေကိုပြီးခဲ့တဲ့တောက်ကြနေကစစ်သည်မော်တွေကိုသမရရှီချင်းပင်ကိုယ်တိုင်တာဝန်ပေးစေလွတ်ခြင်းဟာအတင့်ရဲတဲ့ခြေလန်းတရက်ဖြစ်ပြီးအမေရိကန်ရဲ့ဒေတာတွင်လွှမ်းမိုးမှုကြီးထွားလာနေတာကိုတံပြန်တဲ့သဘောလည်းဖြစ်တယ်လို့သုံးသက်သူတွေကဆိုပါတယ်ရှင်
VOA American အတန်ရဲ့မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ33 kHz 63.83 ညလိုင်းဒိုမီတာ32 kHz 63.83 ညလိုင်းဒိုမီတာ57 kHz 5885နဲ့လိုင်းလက်မီတာ193ညkHz 1505တို့ကနေထုတ်လွှင့်ပေးသွားတာပါ
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ခု American အတန်ရဲ့ Radio အစီအစဉ်တွေသတင်းတွေနဲ့ TV အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရှာဖွေလို့ရပါတယ်။ Facebook YouTube စာမျက်နှာတွေကရှာဖွေရန်ဆိုတဲ့နေရာတွေမှာ VOA Bamis လို့အလွယ်တကူရှာနိုင်ပါတယ်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။ဒေါက်တာရှင်တွေနားဆင်လို့ရတယ်၊တိတ်တချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့ဖုန်းနံပါတ်က1-239-382-5554ကိုခေါ်ဆိုနိုင်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကျရာပရီနီညနေပိုင်းအစီအစဉ်မှာဥအောင်ခင်ရဲ့မြန်မာအရေးတုံသက်ချက်ကျမ်းမာရေးကဏ္ဍတွေနဲ့တိုင်းရင်းသတင်းလာတွေကိုတင်ဆက်သွားဖို့ရှိပါတယ်VOA မြန်မာပိုင်းတန်လန်းစီစဉ်တွေကိုတနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။ဒီမနက်အတွက်စီစဉ်ထုတ်လွှင့်ရေးမှုကတော့ကိုအောင်မြတ်သူဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ပဲဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမွန်ပါ။
This program has come to you from